Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်အောက်တိုဘာလ28ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925/32/51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါအမရထရန်ပေါ်ဝေဖန်ပြောဆိုသူတွေကိုဒီပောက်ကွဲစီတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်တွေပေးပို့ခဲ့သူတူကိုဖမ်းဆီးလိုက်နိုင်ပြီလို့အမေရိကန်ရှေ့နေကျောကပြောဆိုလိုက်ပါတယ်။ဒီအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆော်ရီသတင်းတော်ဂျမက်ကာရှိုဂီအသက်ခံရမှုနဲ့ပတ်သက်ပြီးတော့ဒါအားလုံးအတွက်သတိထားတုံ့ပြန်စရာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့လာမယ့်စနေနေ့နိုဝင်ဘာလ3ရက်မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေဟာကိုယ့်ရဲ့မဲတပြားကိုတံမိုးထားတဲ့အနေနဲ့မဲယုံကိုအရောက်မဲပေးသွားကြပါလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကတိုက်တွန်းပြောဆိုတဲ့သတင်းမှနားဆင်ရမှာကတော့
တကယ်ကိုကိုယ့်ရဲ့ပြည်နေအတွက်ပေါ့နော်အကျိုးရှိမဲ့တကယ်ကိုမြင်ရင်အခြေအနေကို
နောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်။နောက်ဒီဂျားဖြတ်ရွေးကောက်ပွဲမှာပဲမဲဆွယ်စည်းရုံးမှုတွေကြားအသုံးအနှုန်းတစ်ခုသုံးတာနဲ့ပတ်သက်ပြီးသက်ဆိုင်ရာပါတီတွေရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့သတင်းနောက်မှတ်စုအစီအစဉ်နဲ့မြန်မာနိုင်ငံကအရသာထူခဲတဲ့ရိုးရာမုတ်တွေအကြောင်းမြန်မာတခွင်အပတ်စဉ်ကဏ္ဍတွေကိုနာဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမရဒေါ်နယ်ထရန့်ပေါ်ဝေဖန်ပြောဆိုသူတွေကိုပောက်ကွဲစေရတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်73ထုပ်ထက်မနေပေးပို့ခဲ့သူဖလော်ရီဒါပြည်နယ်သားတဦးကိုဖမ်းဆီးလိုက်နိုင်ပြီလို့အမေရိကန်ရှေ့နေကျော Jeff Sessions ကပြောပါတယ်။ဆယ်စုနှစ်တွေအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့တမိုင်းကြောင်နောက်ခံရှိခဲ့သူဖလော်ရီဒါပြည်နယ် Aventura မြို့ကအသက်56နှစ်အရွယ် Caesar Seyoc ကိုဖက်ဒရယ်ရာဇဝတ်မှု9မှုနဲ့တရားစွဲထားကြောင်းရှင်းနေကြဆက်ရှင်ကသတင်းတော်တီကိုပြောပါတယ်ပြည်မှုရီထဲမှာပောက်ခဲရေးပစ္စည်းတွေကိုစားလိုက်ကနေတရားမဝင်ပြပမှုနဲ့အစိုးရတာဝန်ရှိသူတွေကိုချင်းချောက်မှုတွေပါဝင်ပြီးတော့တကယ်လို့အပြစ်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်48နှစ်အထိကျခံရမယ်လို့ဆိုပါတယ်အဲဒီလိုလက်လုပ်ပောက်ခဲရေးပစ္စည်းတွေကိုသမ္မတဟောင်းဘရက်အိုဘားမားနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ရှင်းနေကြဟောင်းအီရစ်ဟိုလ်ဒါဒီမိုကရက်တစ်ပါတီကအောက်လွှတ်တော်အမတ်နှစ်ဦး CIA ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်အပါအဝင်ထင်ရှားတဲ့ဒီမိုကရက်တစ်စီကိုလိမ့်မှုပြီးတော့ပေးပို့ခဲ့တာပါလက်လုပ်ဖောက်ခွဲရေးပစ္စည်း73ခုကိုပေးပို့ခဲ့တာဖြစ်ပြီးအထောက်အထုပ်ဂျင်းစင်မှာ6လက်မရှိ PVC ပိုက်တစ်ချောင်း၊နိုင်သေးတစ်လုံးနဲ့ပောက်ကွဲနိုင်ခြေရှိတဲ့ဆိုတဲ့ပစ္စည်းတွေပါတယ်လို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကသတင်းစာရှင်းလင်းပွဲတင်ပြောပါတယ်ဒီပစ္စည်းတွေကအတူတွေမဟုတ်ပေမဲ့တခုမှတော့ပောက်ကွဲခဲ့တာမရှိဘူးလို့လည်းသူကပြောပါရယ်အထုပ်တရုပ်ပေါ်ကနေရတဲ့လက်ပွေကနေတဆင့်စုံစမ်းစစ်ဆေးရေးမှုတွေကဆေးရောက်ကိုပေါ်ထုတ်လိုက်နေတယ်လို့ပြောတယ်လို့နောက်ထပ်အထုပ်တရုပ်မှလည်းမျိုးရိုးဗီဇ DNA အထောက်အထားဖြစ်နိုင်ခြေကိုတွေ့ရတယ်လို့ပြောပါရယ်ဆေးရောက်ပို့ထားတဲ့ဘုံတွေကိုထပ်မံရှာဖွေတွေ့ရှိနိုင်ခြေကြောင်းလည်းသူကပြောပါရယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အတော်များများကိုလက်လုပ်ပုံးတွေစားရက်ကနေပေးပို့ခဲ့မှုနဲ့ဖန်ဆီးထားတဲ့စီဇာဆီယော့ခ်ဆိုသူဟာရာဇဝတ်ပြစ်မှုတွေကျူးလွန်မှုတွေနောက်ခံတမိုင်းနှစ်ပေါင်းများစွာရှိထားသူဖြစ်ပြီးဒီမိုကရက်ကောင်းဆောင်တွေကို Facebook လူမှုကွန်ရက်ဆက်မျက်နှာပေါ်ကနေပြည်မြင့်ထဏာဝေဖန်သူလည်းဖြစ်ပါတယ်။ဆိုယော့ခ်ကိုဖလော်ရီဒါပြည်နယ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအကြိမ်တရာစဉ်နှိပါဖန်ဆီးခဲ့ပို့ပြီးတော့အဲ့ဒီထဲမှာ2002ခုနှစ်ကဘုံကွဲတိုက်ခိုက်မဲ့ချိန်ချမှုလည်းပါဝင်ပါတယ်။သူအသက်29နှစ်အရွယ်မှာလှည့်ရမှုနဲ့ပထမဆုံးအဖမ်းခံခဲ့ရတာပါ။သူ့ကိုဆွဲဆိုခဲ့တဲ့တခြားအမှုတွေထဲမှာခိုးမှု၊လိမ်လည်မှုနဲ့ steroid ဟော်မုန်းဆေးတွေတရားမဝင်ပိုင်ဆိုင်မှုလည်းပါဝင်ပါတယ်။ဆေးရောဂီရဲ့လူမှုကွန်ရက်ဆက်မျက်နှာပေါ်မှာသမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံရေးရံဖက်တွေကိုတိုက်ခိုက်တာမျိုးတွေတင်ထားတာပါ။ Florida ပြည်နယ်မှာဆန္ဒရှင်မတန်အရ2016ခုနှစ်မှာ Republican အဖြစ်သူစပြီးတော့မဲပေးခဲ့ပါတယ်။ဆေးရောဂါဟာသမ္မတထရမ့်ကိုလှိုက်လဲစွာထောက်ခံသူဖြစ်တယ်လို့သူ့ရဲ့မိတ်ဆွေလည်းဖြစ်လှုပ်ဖော်ကိုင်မဲ့သူလည်းဖြစ်တဲ့ Justin Hamburger က VOA ကိုပြောပါတယ်။ဆေးရောဂါဟာသူ့ရဲ့ကားကိုတော့မပြင်တတ်တဲ့အတွက်သူလှုပ်တဲ့ဘုံတွေမပေါက်ကွဲနိုင်တာအောင်အောင်စရာတော့မရှိဘူးလို့လည်း Hamburger ကပြောပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆော်ရီသတင်းတော်ဂျမဲလ်ကာရှိုဂီတူရကီနိုင်ငံကဆော်ရီကောင်ဆယ်ဝင်ရုံးအတွက်တပ်ခံခဲ့ရတဲ့ကိစ္စဟာအားလုံးအတွက်သတိထားတုံ့ပြန်စရာဖြစ်စေတယ်လို့ဒီကနေ့မှပြောကြားပါရယ်အားလုံးအနေနဲ့ဆွေးရတဲ့အခြေအနေကိုရှောင်လွှဲပြီးတော့အကောင်းဆုံးအခြေအနေကိုဖော်ဆောင်ဖို့အလိုအဆုံးအချိန်အနီးမှာနိုင်ငံတကာစံသတ်မှတ်ချက်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်ဒေတာရင်းတည်ငြိမ်ရေးကိုပြည်ပြစေတယ်လို့ဘာရိမှကျင်းပတဲ့မနာမှာနှစ်ပတ်လည်လူညွှန်ရေးဆွေးနွေးပွဲအဖွဲ့မင်ကွန်ပြောကြားစဉ်အတွင်းထည့်သွင်းပြောကြားခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကလည်းဒီတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့သ တာဝန်ရှိသူစော်ဒီတချို့ကိုပြင်ဗီဇာရုပ်သိမ်းခဲ့တယ်လို့နောက်ထပ်လိုအပ်တဲ့ဒီအရေးယူဆောင်ရွက်မှုတွေလုပ်မယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။တည်ဆုံးသူဂျမဲကက်ရှိုဂီရဲ့သားဆဲလာဘင်ဂျမဲကက်ရှိုဂီဟာအခုခါအမေရိကန်ပြည်ထောင်စုကိုရောက်ရှိနေကြောင်းသတင်းတချို့မှဖော်ပြပါရတယ်။အမေရိကန်နိုင်ငံသားအဖြစ်ရောဆော်ဒီနိုင်ငံသားအဖြစ်ခံယူထားတဲ့သူအနေနဲ့ခရီးသွားလာခွင့်ကိုဆော်ဒီအစိုးရကဒီသတင်းပတ်စော်ပိုင်းကမှပြန်ဖွင့်ပေးခဲ့တာပါ။ဆော်ဒီအင်ရှေ့ဇန်မင်းသားနဲ့ဘရင်ဆယ်မန်တို့နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံတွေအင်္ဂါနေ့ကသတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ခရီးသွားခွင့်တားဆီးထားတာကိုsorry အနာပိုင်းတွေကပြန်လည်ရုပ်သိမ်းခဲ့ပါတယ်ဆဲလာဘင်ဂျမဲကက်ရှိုဂီအမေရိကန်ပြည်အောင်စုကိုရရှိလာတဲ့အကြောင်း CNN သတင်းဌာနကတောက်ချာနေမှာကြေညာခဲ့ပေမဲ့ဘယ်နေရာမှာရောက်နေလဲဆိုတာတော့တိတိကျကျမသိရပါဘူးခင်ဗျာ
ရွှေပြောင်းဝင်ရောက်မဲ့သူတွေအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးဝင်မလာနိုင်အောင်တားဆီးဖို့ရည်ရွယ်တဲ့အမိန့်တစ်တခုကိုထုတ်ပြန်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်မြောက်ပိုင်းနယ်တဲ့ကိုဝင်ဖို့ကြိုးစားမဲ့ရွှေပြောင်းဝင်ရောက်သူလူတန်းရှည်ကြီးဆက်လာနေတာနဲ့မျှဒီသတင်းထွက်လာတာပါရွှေပြောင်းဝင်ရောက်သူတွေနိုင်ငံရေးခေါလုံခွင့်ရနိုင်ခြေကိုကန့်သတ်ဖို့အမျိုးသားလုံခြုံရေးဆိုတဲ့အကြောင်းပြချက်နဲ့အုပ်ချုပ်ရေးလမ်းကြောင်းနဲ့ဥပဒေလမ်းကြောင်းအရာလှုပ်ဆောင်နိုင်ခြေနည်းလမ်းတွေကိုစဉ်းစားနေတယ်လို့အမည်မဖော်တဲ့အစိုးရတာဝန်ရှိသူတွေကိုကူကားပြီးသတင်းတွေမှာဖော်ပြတာပါဆုံးဖြတ်ချက်ချပြပြီးဆိုတဲ့သတင်းအခုချိန်ထိထွက်မလာသေးပေမဲ့လည်းဒီအမိန့်ထွက်လာပြီးတာနဲ့ပယ်ဖြတ်ပေးဖို့တရားရုံးမှာရှောက်ထားတာတွေချက်ချင်းဖြစ်လာလိမ့်မယ်လို့လူဝင်မှုဆိုင်ရာရှင်တွေက VOA ကိုပြောပါတယ်နေဆက်ကိုလုံးဝပိတ်ပစ်ဖို့စဉ်းစားနေတယ်လို့တချို့သတင်းတွေကပြောပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကူတန်ရောင်းဝယ်ရေးကဒေါ်လာဘီလျံပေါင်းများစွာရှိတာမို့အဲ့ဒီလိုလှုပ်ရမျိုးဟာနိုင်ငံရေးအရာဖြစ်နိုင်ခြင်းမရှိဘူးလို့လေ့လာသူတွေကသုံးသပ်ထားပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာတိလင်္ကာတမရမိုင်းထရီပါလာဆရိစညာဟာလွတ်တော်ကိုဒီကနေ့ဒီနိုဝင်ဘာလ16ရက်နေ့အထိရက်ဆိုင်ဖို့ဒီကနေ့မှညွှန်ကြားခဲ့ပါတယ်။တောက်ကြနေတုန်းကတော့ဝန်ကြီးချုပ်ရနီဝီကာမဆင်းနဲ့အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးတော့အရင်တိလင်္ကာတမရဟောင်းမဟင်ဒာရာဂျာပတ်စကီကိုဝန်ကြီးချုပ်ဖြစ်တာဝန်ပေးထားပါတယ်။ဝီကာမဆင်းအစိုးရအဖွဲ့ကတော့ဒါဟာအာဏာသိမ်းမှုဖြစ်တယ်လို့ဆွဆဲပြောဆိုပါတယ်။ဒါ့အပြင်လည်းသူဟာဒီကနေ့ထိဝင်းကြီးချုပ်အိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပြီးတော့သူ့ကိုလွတ်တော်တွင်အများစုကထောက်ခံတာကြောင့်ယာရုကနေဆင်းပေးဖို့ယူရဲချက်မရှိဘူးလို့ပြောပါတယ်ဒီမိုကရေစီနည်းလမ်းကြောင်းတန်းလျှောက်လမ်းမယ်ဆိုရင်သမရအနေနဲ့မဲပေးဖို့အတွက်လွတ်တော်ကိုချက်ချင်းဆင့်ခေါ်သွားဖို့တည်လင်ကနိုင်ငံရေးကထက်တွေကတော့ထောက်ပြပါတယ်ရာဂျာစီယာဒီသူအာနာရှိစင်မှာတည်လင်ကထမဲလ်တိုက်ကအဖွဲ့ကိုနီးမျိုးစုံတုံ့နှင်းနေခဲ့ပေမဲ့ဒီပြည်ရင်းစစ်ပွဲအတွင်းအာနာကိုအလွန်ကြီးသုံးဆွဲခဲ့တယ်ဆိုတာကိုတော့သူကလက်မခံခဲ့ပါဘူးအမေရိကန်ကတော့ဘန်နဖတ်စလုံးအနေနဲ့စီးမင်းဘောင်တင်းကနေအပြေရှာကြဖို့နဲ့အကြမ်းဖက်မှုတွေကိုရှောင်ရှားဖို့တိုက်တွန်းထားပါရခင်ဗျာ
ကိုရီးယားကျွန်းဆွယ်အရေးနဲ့ပတ်သက်ပြီးတော့စီးရင်နဲ့နိုင်ငံရေးအကြားခက်ခဲလာတဲ့ချင်းခွင်ရှာညီနိုင်ရေးခေါင်းဆောင်တွေကြိုးပမ်းနေတာနဲ့အများတည်တံ့တမန်ရေးကြိုးပမ်းချက်တွေဟာမကြာခင်လာတဲ့အတွင်းစီးရင်အခက်တွေမဲ့အခြေအနေတွေဖြစ်လာစေလိမ့်မယ်လို့အမေရိကန်ထိပ်တန်းစစ်ဘုတ်ချုပ်ကြီးသူဦးကပြောလိုက်ပါတယ်တန်တမန်ဆက်ဆံရေးတွေအောင်မြင်လာလေစစ်ဘက်ခေါင်းဆောင်တွေအတွက်အခက်တွေ့လေဖြစ်လာလိမ့်မယ်လို့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့ကသတင်းထောက်တွေကိုဝါရှင်တန်မှာမနေ့တောက်ချာနေကပြောဆိုသွားတာပါအမေရိကန်နဲ့တောင်ကိုရီးယားကြားကြီးမားတဲ့ပူရဲစီလေကျင်းမှုနောက်တစ်ခုကိုရန်နာလိုက်ပြီးတရင်တပတ်အကြာမှာဗိုလ်ချုပ်ကြီးဒန်ဖော့ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါတန်တမာရေးအရာဆက်လက်ဆောင်ရွက်နိုင်ရေးအခွင့်အလမ်းမှန်မြပေးနိုင်ဖို့ Vigilant X လို့နာမည်ပေးထားတဲ့နိုင်ငံကလေကြောင်းစီလေကျင်းမှုကိုအမေရိကန်ရောတောင်ကိုရီးယားဘက်ကပါသဘောတူရဆိုင်ခဲ့တာဖြစ်တယ်လို့ပင်တဂွန်ပြောရေးဆိုခွင့်အကြီးကဲဒန်နာဝှိုက်ကပြီးခဲ့တဲ့တောက်ချာနေမှာပြောဆိုခဲ့တာပါဒီမတိုင်ခင်တုန်းကလည်းဩဂုတ်လမှာလှုပ်ဖို့စီစဉ်ထားခဲ့တဲ့ Ulchi Freedom Guardian လို့နာမည်ပေးထားတဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့နှစ်ပတ်လည်ပူရဲစီလေကျင်းမှုကိုလည်းရဆိုင်ခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်တောင်ပိုင်းကန္ဒဟာပြည်နယ်မှာဒီကနေ့လွတ်တော်ရွေးကောက်ပွဲကျင်းပပါရယ်ပြည်နယ်လုံခြုံရေးကုကဲရေးမှုလှုပ်ကြံတက်ဖြတ်ခံရတာကြောင့်တခြားပြည်နယ်တွေထက်သတင်းတစ်ပတ်ကြာနောက်ကျပြီးတော့မှရွေးကောက်ပွဲကျင်းပတာပါဘုံတင်ဆောင်ထားတဲ့ကားတွေကိုဟန်တားဖို့အတွက်ကန္ဒဟာကလမ်းမတွေကိုလည်း24နာရီကြာပိတ်ထားခဲ့ပါတယ်လွန်ခဲ့တဲ့သတင်းပတ်ကုန်အတွင်းမဲပေးရမှာတာလီဘန်တွေကနိုင်ငံတော်ဝန်အကြိမ်250ကျော်တက်ခတ်ခဲ့ပြီးဒီတိုက်ခိုက်မှုကြောင့်လူပေါင်း50ထက်မနည်းသေဆုံးခဲ့ပါတယ်ဒီရွေးကောက်ပွဲမှာအာဖဂန်နီအနေနဲ့မင်းပေးပေးဖို့နဲ့သူတို့အနေနဲ့အကြမ်းဖက်ဒီတိုက်ခိုက်ကန့်ကွက်သွားမယ်လို့တာလီဘန်တွေကပြောဆိုထားတာပါ
ကာဇာဒေသကအစ္စရေးကိုရော့ကက်ဒုံးကြီးတွေနဲ့တိုက်ခိုက်နေတာကိုရစဲမဲ့အကြောင်းပါလက်စတိုင်းဘက်ကဒီကနေ့မှပြောကြားပါရယ်။အီဂျစ်နိုင်ငံကကြားဝင်ဆောင်ရွက်ပြီးမှပါလက်စတိုင်းဘက်ကအခုလိုကြေညာတာပါ။အစ္စရေးနဲ့တိုက်ခတ်နေရတဲ့ချက်ချင်းရပ်ပစ်နိုင်တဲ့သဘောတူညီမှုမျိုးရခဲ့ပြီလို့ Islamic Jihad ပြောခွင့်ရဒေါ်ဝူရှီဟပ်ကပြောပါရယ် Israel ဘက်ကတော့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဘာမှပြောဆိုတာမျိုးမရှိပေမဲ့တောက်ကြနေကဆာလို့ဒီကနေ့ထိ Gaza ကမ်းမြောင်ဒေသက Israel ဘက်ကို Rocket ဒုံးကျည်နဲ့ပစ်ခတ်တိုက်ခတ်ဖို့ Syria နဲ့ Iran ကအမိန့်ပေးစီခိုင်းနေတာလို့ဒီကနေ့ပြောပါရယ် Syria အခြေစိုက် Iran ရဲ့ Al-Qaeda အဖွဲ့က Israel ကိုတိုက်ခတ်ဖို့ Islamic Jihad အဖွဲ့ကိုစီခိုင်းခဲ့တာလို့ Israel ဆက်ပဲပြောခွင့်ရတူဗိုမူကြီး Jonathan Cornescus ကပြောပါရယ်ဂျီဟတ်တွေကအခုလိုတိုက်ခိုက်တယ်ဆိုပေမဲ့လည်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဟားမတ်စ်အဖွဲ့ကအဓိကတာဝန်ရှိသူအဖြစ်သတ်မှတ်ထားတယ်လို့လည်းဆိုပါတယ်။အရင်တုန်းကတော့အစ္စရေးအပေါ်တိုက်ခိုက်လာမှုနဲ့ပတ်သက်ပြီးစီးရီးယားနဲ့အီရန်အပေါ်လက်တုံ့ပြန်မယ်လို့ကော်ရစ်ကတ်ကပြောထားတာပါ။ဂါဇာဒေသကနေပစ်ခတ်တဲ့ရော့ကက်ဒုံးကြီး30ကနေ30လောက်အထိကိုဟန်သားဖျက်ဆီးနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။
ထိုင်းနိုင်ငံကရပ်ပါဂီတာသမားတွေဟာလက်ရှိစစ်ဆေးရကိုပြင်းပြင်းထန်ထန်ဝေဖန်တဲ့စာသားတွေပါတဲ့သချင်းဗီဒီယိုကိုအွန်လိုင်းကနေဖြန့်လိုက်တဲ့အတွက်သူတို့ကိုအေးအေးယူဖို့ထိုင်းရဲတွေကစဉ်းစားနေပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရယ်။လာမယ့်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲအတွက်ကိုဒေတာဖွံ့ဖြိုးတိုးတက်အောင်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့ပါတီကိုရွေးချယ်နိုင်မှုဆိုရင်တော့မဲဆန္ဒရှင်ပြည်သူတွေမဲယုံတွေကိုတေချာသွားပြီးမဲပေးကြပါလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ဒီကြားဖြတ်ရွေးကောက်ပွဲမှာတော့လစ်လက်နေရ73နေရာအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါတီတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားတာအသေးစိတ်နားဆင်ပါရှင်။မြန်မာနိုင်ငံတော်ဝဲလစ်လက်မဲဆန္ဒနယ်တွေမှာလာမယ့်စနေနေ့နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ကြမယ့်ပါတီတွေကမဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးနေကြသလိုတပြိုင်နက်တည်းမှာပဲရွေးကောက်ပွဲကော်မရှင်ဘက်ကလည်းရွေးကောက်ပွဲဥပဒေနဲ့အညီကျင်းပနိုင်မှုမဲစည်းရင်ပြုစုတာကိုယ်စားလှယ်စည်းရင်တွေနဲ့မဲယုံအနေထားတွေစနစ်တကျဖြစ်ဖို့လုံခြုံရေးအတွက်ပြင်ဆင်နေကြပြီလဲဖြစ်ပါတယ်။လစ်လက်မဲဆန္ဒနယ်73နေရာကတော့ပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းဒေသကြီးအမွေမန္တလေးတိုင်းဒေသကြီးမြင်းချမ်းမြို့သားလွတ်တော်အတွက်ကကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေအတွက်ကတော့မတူပီတမူးအုတ်တွင်းသပိတ်ချင်းရသေးတော်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းရင်းသားဝင်ကြီးမဲဆန္ဒနယ်တွေဖြစ်ပါတယ်ရှမ်းပြည်နယ်လဲချာနယ်မန္တလေးတိုင်းရှမ်းတိုင်းရင်းသားရေးရာမဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကြားဖြူပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့မဲတပြားကိုတံမိုးထားတဲ့အနေနဲ့ရောမိမိတို့ရဲ့ဒေသမိမိတို့ရဲ့နယ်မြေကိုအမှန်တကယ်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ပေးနိုင်မယ်လို့ယုံကြည်ထားတဲ့ပါတီတွေကိုမဲယုံအရောက်မဲသွားပေးကြဖို့တိုက်တွန်းပါတယ
်။ General Gatti ရောတစ် slogan ကအမှန်တကယ်ပြောင်းလဲဖို့ Gatti ပါတီကိုမဲပေးဖို့ဆိုတဲ့ slogan နဲ့ကျွန်တော်တို့ကတကယ်ကိုပြည်သူလူထုရဲ့လူဝင်ဆန္ဒအတိုင်းကိုနော်ဒီလိုလိုလိုအပ်တဲ့အခွင့်အရေးတွေလူအခွင့်အရေးတွေအပြည့်အဝရရှိဖို့တိုးတက်ဖွံ့ဖြိုးဖို့အတွက်ကိုကျွန်တော်တို့ကလှုပ်ဆောင်ပေးခြင်းနဲ့တို့ရပြည့်ရခဲ့တဲ့အခွင့်အရေးတွေကိုရအောင်ကျွန်တော်တို့ကဆောင်ရွက်ပေးခြင်းနဲ့ဆန္ဒရှိလို့ဒီလိုလိုတွေအားလုံးလာတော့မဲပေးပါဒီလိုလိုတွေအားလုံးလာတော့မဲပေးကြပါလို့ကျွန်တော်မျှတရပါတယ်ပါတယ်
ရှမ်းပြည်သူတွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့မိမိတို့ရဲ့မဲပေးပိုင်ခွင့်ကိုတံမိုးထားတဲ့အနေနဲ့မဲယုံတွေမှာမဲအရောက်သွားပေးကြစေလိုပါတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းမှုလည်းဖြစ် SNLD ရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ
်ကျွန်တော်တို့ပါရဲ့ဒီဟိုရတော့ကိုယ်ပိုင်ပြဌာန်းခွင့်ရရှိတဲ့တန်းပြီးမြင်ရပြီပါအဖွဲ့ချုပ်ပြည်သူ့ပြည်ထောင်ရေးပါဒီမှန်တဲ့ဒီမင်းဤသက်သွားတဲ့ခါကျလို့ရှိရင်ဤသက်သွားနိုင်တဲ့ကဲလို့ရှိရမလို့လူပြည်တွေနဲ့နိုင်ငံအနာပူရရလာမယ်လေရလာနိုင်လေအနာရအနာရလာနိုင်လေဒီခုနကနေအချက်သေးလေးခက်ခဲရုပ်ရှင်နေနေလို့ရည်ရည်ရလဲပါတယ်လက်ဆောင်တဲ့အားလုံးလေတော့ပြီးဖို့တော့တိုက်တွန်းချင်ပါတယ်အဲ့တော့ကျွန်တော်တို့ပတိမြစ်30ကြီးခဲ့ပါပြီဒီမြစ်30အတွင်းမှာကျွန်တော်တို့ဘာတွေလုပ်ခဲ့လဲဆိုတော့ပြန်ဆန်းစစ်ကြည့်ပြီးတော့ကျွန်တော်တို့ပါတီကိုတော့ငွေပေးဖို့တော့တက်တုံးချင်ပါလေဒီလူလူတွေလည်းကျွန်တော်ပါတီရဲ့ဒီမြစ်30တက်တန်းတက်ရောက်မှာပေါ့နော်ဒါတွေလုပ်ခဲ့တယ်ဒါတွေဆောင်ရပေးခဲ့တယ်အခြားပါတီတွေနဲ့ပြင်ပြီးတော့ငွေပေးတင်ငွေပေးထိုက်တယ်လို့ယူဒီလို့ရှိရင်ငွေပေးဖို့ ပတ်သွင်းချင်ပါတယ
် EMP ရခိုင်မျိုးသားပါတီအနေနဲ့လည်းလေလမဲဆန္ဒနယ်ရီမှာကိုစားပြုဝေရောက်ရှင်ပြိုင်မှုပြင်ဆင်နေကြတဲ့အခြေအနေနဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒတွေသွားပင်းစီလို့ကြောင့်မဲဆွေစည်းရုံးရေးမှာဥဆောင်လှုပ်ရှားနေတဲ့လက်ရှိရခိုင်ပြည်နယ်ရသေးထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်ခင်စောဝေကအခုလိုရှင်းပြပါဗျ။ကျွန်
တော်တို့ရခိုင်အမျိုးသားပါတီကတော့နိုင်ကိုနိုင်ရနီးဆိုတဲ့ဆောင်ပုံနဲ့ဖြစ်ဆက်ပြီးစီတက်နေပါတယ်နော်။အဲ့ဒီအတွက်ကြောင့်ဒီကိုရဲ့မဲဆန္ဒရှင်ပြည်သူတွေကလည်းတကယ်ကိုကိုရဲ့ပြည်နယ်အတွက်ပေါ့နော်အကျိုးရှိမဲ့တကယ်ကိုမြင်းချင်းအခြေအနေကိုပြီးပြီးတော့လုံဆောင်နိုင်တဲ့အဲကိုစလေကိုမိချေပေးဖို့တိုက်တွန်းချင်ပါတယ်လို့ပြောချင်ပါတယ
်ဒီကြားဖြတ်ရွေးကောက်ပွဲဟာအစိုးရတည့်ရဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းအဆုံးဖြတ်ပေးမဲ့2020အထွေထွေရွေးကောက်ပွဲကြီးအတွက်ပြည်သူ့ဆန္ဒသဘောထားခံမှန်းသိရှိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုင်းအားတိုင်းကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်ရှင်မြန်မာပိုင်းရဲ့စနေညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေကသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ဂျာဖက်ရွေးကောက်ပွဲအတွက်မဲဆယ်စည်းရုံးမှုတွေမှာအသုံးနှုန်းတစ်ခုသုံးတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီတွေကြားမှာမကြေမလည်ပြောဆိုမှုတွေဖြစ်နေပါတယ်။88မျိုးဆက်ចောင်းသားတချို့ကတော့ပြည်သူ့ပါတီဆိုတဲ့အမည်နဲ့နိုင်ငံရေးပါတီကိုမှတ်ပုံတင်ထားပါတယ်။ဒီခါမှာတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကမဲဆွဲတဲ့အခါမှာပြည်သူ့ပါတီဆိုတဲ့အသုံးနှုန်းကိုသုံးမဲ့ဆိုရင်မဲဆန္ဒရှင်တွေကြားမှာရှုပ်ထွေးမှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြည်သူ့ပါတီဘက်ကထောက်ပြပါတယ်သက်ဆိုင်ရာပါတီတွေရဲ့ပြောပြချက်တွေကိုကိုစောထက်ကစူးစီးတင်ပြထားပါတယ်
လာမယ့်နိုဝင်ဘာ3ရက်ဂျာဖက်ယူကော့ပွဲအတွက်လေးလက်နေရာ73နေရာလုံးမှာလက်ရှိအာနာယာ NLD ပါတီအနေနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးမဲဆွယ်စည်းရုံးမှုတွေလည်းလုပ်နေပြီဖြစ်ပါတယ်။မဲဆွယ်စည်းရုံးတဲ့နေရာမှာပြည်သူ့ပါတီ NLD ဆိုပြီး NLD ဘက်က3နှုန်းသာရှိပါတယ်NLD ရာပြည်သူ့ကိုကိုစားပြုရဲ့ပါတီတရက်ဖြစ်တဲ့အတွက်ပြည်သူ့ပါတီဆိုတဲ့အသုံးအနှုန်းကိုသုံးခွင့်ရှိရလို့တောင်မွေမြို့နယ်မဲဆန္ဒနယ်ကိုစလဲလောင်းဦးတဝင်းကပြောပါရယ
်ပြည်သူ့ပါတီဆိုတဲ့အဓိပ္ပာယ်ကပြည်သူ့ကိုကိုစားပြုတယ်ပေါ့နော်အဲ့တော့တမိုင်းကြောင်းရပြည်သူ့ကိုဘလောက်ကိုစားပြုခဲ့တယ်ဘလောက်စွန့်လွတ်နှင်နာခံခဲ့တယ်ဆိုတာမြန်မာပြည်သူလူထုကြီးကဟိုအမတန်ကိုနားလည်နေပါပြီနှစ်ပေါင်းများစွာသူတို့ခံခဲ့ရတာကိုဒါကြောင့်မလို့ပြည်သူ့ပါတီဆိုတဲ့အသုံးအနှုန်းဟာပြည်သူပဲ၃လုံး၃ခွင့်ရှိတယ်တော်တော်လည်းပဲဒီစကလုံးပေါ်မှာပြည်သူကနည်းနည်းနည်းနည်းသိနေပြီဆိုတဲ့တကြောင်းအဲဦးတို့အနေနဲ့ကတော့ပြည်သူကပဲဆုံးဖြတ်ပေးပါလိမ့်မယ
်ပြည်သူပါတီဆိုတဲ့အသုံးအနှုန်းကို NLD မဲဆွယ်စည်းရုံးရေးတချင်းတွေမှာအရင်ကလည်းပါဝင်နေရဖြစ်ပြီးအခုရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့အခါမှာလည်းဆက်ပြီးသုံးနေရဖြစ်ပါတယ်ပြည်သူပါတီဆိုပြီးနိုင်ငံရေးပါတီမှတ်ပုံတင်ထားတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တချို့ရဲ့ပါတီကတော့အခုဂျာဖက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာမျိုးမရှိပေမဲ့လည်းအခုလိုပြည်သူပါတီဆိုတဲ့အသုံးအနှုန်းကိုတခြားပါတီတစ်ခုခုကသုံးဆွဲတာကမဲဆန္ဒရှင်တွေကိုထင်အောင်ထင်မှားဖြစ်စေပြီးရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့ပြည်သူပါတီတည်ထောင်သူတဦးဖြစ်တဲ့ဦးမောင်မောင်လှိုင်ကပြောပါရယ
်ဒီပါတီအခုရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူပါတီဆိုတဲ့ထည့်သုံးတဲ့နေရာမှာမမတော့ပြည်သူဆိုတဲ့စကားလုံးကတော့အများနဲ့သက်ဆိုင်တော့ပြည်သူဆိုတာတော့အများနဲ့သက်ဆိုင်တယ်လို့အဓိပ္ပာယ်ပေါ်ဆောင်လို့ရပြီမဲ့အခုကျွန်တော်တို့ပါတီကပြည်သူ့ပါတီဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကတရားဝင်အတိအမှတ်ပြုထားတဲ့ပါတီဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပြည်သူ့ပါတီလို့အသုံးပြုခြင်းကိုမသုံးသင့်ဘူးလို့ပဲကျွန်တော်တို့ကမှတ်ချက်ပြုလိုပါတယ
်။ NLD ပါတီဘက်ကတော့သူတို့ပါတီအနေနဲ့ပြည်သူအတွက်လှုပ်ဆောင်တာဖြစ်တဲ့အတွက်ဒီအသုံးနှုန်းကိုသူတို့ကသုံးဆွဲနေရဖြစ်တယ်လို့ခြေပါပါတယ်
။ပြည်သူ့ပါတီလို့သုံးနှုန်းနေဆိုတာဟာတကယ်ကိုပြည်သူ့အတွက်လှုပ်လို့သုံးနှုန်းရဲတာပေါ့နော်။ဒါလည်းပဲပြည်သူလူထုဟာပြည်သူအတွက်တကယ်ဟုတ်လားမဟုတ်လားဆိုတာကိုသူတို့ကဟိုပြည်သူကသိပြီသားပဲဒါကြောင့်မလို့တတိရှိရှိဥရောကတော့တုံရတယ်လက်ရှိမှာလည်းပဲဥရောရဲ့အစိုးရအဖွဲ့ပဲဖြစ်ဖြစ်ဥရောရဲ့ဒီဟလာပါတီဝင်အဖွဲ့စည်းတွေပဲဖြစ်ဖြစ်ဥရောဟာပေးဆက်ပြီးတော့ကိုဆောင်ရွက်နေတယ်ဆိုတော့ပြည်သူကသိပါတယ်အကြက်တဲများစွာတွေကဆောင်ရွက်နေတယ်ဆိုတော့ပြည်သူကသိပြီသားပါဒါကြောင့်ပြည်သူပါတီလို့ရဲရဲဝံတုံရတယ်နောက်တစ်ခုက1988မှာရဟန်းရှင်လူចောင်းသားပြည်သူတွေအားလုံးပေးဆက်ခဲ့တဲ့ဟလာကျောင်းနဲ့တယောက်တကယ်ကိုချင်းစာစိတ်တွေနဲ့မေတ္တာတရားတွေထားပြီးတော့ရုံးကန်ထွက်ခဲ့ရတဲ့တမိုင်းကြောင်းကြီးရှိတယ်။အဲ့ဒီတမိုင်းကြောင်းကြီးပေါ်အခြေတည်ပြီးတော့မှ ူပါဒီကအရိယာကျောင်းသားလူငယ်ရဟန်းရှင်တွေအားလုံးပါဝင်ပူပေါင်းပြီးတော့ပေါက်ွားလာတဲ့အခွင့်ဖြစ်တဲ့အတွက်ကြောင့်ပြည်သူပါဒီဆိုတဲ့စကားလုံးနဲ့ပို့ပြီးတော့တင့်လျော်တယ်ဆိုတာဥရောတော့ယုံကြည်
ပြည်သူပါဒီဘက်ကတော့ဒီလို NLD ပြောကြတာကိုလက်မခံပါဘူးနိုင်ငံရေးပါတီတခုအနေနဲ့နိုင်ငံရေးပါတီတွေလိုက်နာရမယ်ကျင့်ဝတ်စည်းကမ်းတွေကိုအလေးထားသင့်တယ်လို့ဆိုပါတယ
်ကျွန်တော်တို့ကပြည်သူပါတီဆိုတဲ့နာမည်ကတရားဝင်ခွင့်ပြုထားတဲ့ပါတီဖွဲ့ဝင်ပြုထားတဲ့နာမည်တခုဖြစ်တဲ့အတွက်နောက်လာမယ့်ဘယ်အချိန်မှမဆို2020မှာရမို့ပါဘယ်အချိန်မှမဆိုကျွန်တော်တို့ပြည်သူပါတီဆိုတဲ့နာမည်ကိုဒိုက်ရိုက်အဲ့လိုမျိုးသုံးဆွဲဖို့ကတော့ကျွန်တော်အနေနဲ့နိုင်ငံရေးပါတီတွေမှာထားမယ့် ethic လို့ပဲကျွန်တော်အနေနဲ့သုံးသပ်ပါတယ်နိုင်ငံရေးပါတီစဖွဲ့တဲ့နိုင်ငံရေးပါတီများလိုက်နာမယ့်အစီအစဉ်ကဏ္ဍရှိပါတယ်ကျွန်တော်တို့ကတော့ပါတီစဖွဲ့တဲ့ကျွန်တော်တို့ကအဲ့နိုင်ငံရေးပါတီတွေလိုက်နာမယ်စီမင်းစီကံဥပဒေပေါင်းနေရနေပဲကျွန်တော်တို့နိုင်ငံရေးလုပ်ငန်းတွေပါတီလုပ်ငန်းတွေကျွန်တော်တို့ဆက်လက်လုပ်ကင်သွားမှာပ
ါမြန်မာနိုင်ငံမှာနိုင်ငံရေးပါတီအမည်နိုင်ငံရေးပါတီတွေရဲ့အမှတ်တံဆိပ်အသုံးနှုန်းတွေနဲ့ပတ်သက်လို့အငင်းပွားမှုတွေရှုပ်ထွေးမှုတွေရှိခဲ့ပူပါတယ်တချင်က NLD ပါတီရဲ့အမှတ်သားဖြစ်ခဲ့ပူတဲ့ခမောက်တံဆိပ်ကို NDF ပါတီက2010ရွေးကောက်ပွဲမှာပါတီအမှတ်တံဆိပ်အနေနဲ့အသုံးပြုခဲ့ရကြောင်း NLD ပါတီကကန့်ကွက်ခဲ့ပူပါတယ်68မျိုးဆက်ចောင်းသားလူငယ်များပြည်အောင်စုမြန်မာနိုင်ငံကခွတ်တောင်းကိုသူတို့ရဲ့ပါတီအလံမှာအသုံးပြုဖို့တောင်းဟန်ခဲ့တဲ့အပေါ်မှာဝိုင်းဝန်းကန့်ကွက်တာမျိုးတွေလည်းလွန်ခဲ့တဲ့8နှစ်လောက်ကဖြစ်ခဲ့ပူပါတယ်။အဲဒီတုန်းကရွေးကောက်ပွဲကော်မရှင်ကပြန်ပြောင်းဖို့ပြောလာတဲ့အတွက်သက်ဆိုင်ရာပါတီကသူတို့ရဲ့အလံကိုပြောင်းလဲခဲ့ပူပါတယ်။အခုပြည်သူပါတီကလည်းဒီမတိုင်ကမှ8လေးလုံးနာမည်နဲ့နိုင်ငံရေးပါတီမှတ်ပုံတင်ခဲ့တဲ့အပေါ်မှာကန့်ကွက်မှုတွေခံခဲ့ရပါတယ်။ဒီအတွက်လည်းပါတီမှတ်ပုံတင်ရေးကိစ္စမှာအတော်လေးကြံ့ကြာမှုတွေကြုံခဲ့ပါတယ်။ပါတီအမည်ကိုပြောင်းဖို့ဖိအားပေးရရင်ခံခဲ့ရပြီးနောက်ဆုံးမှာတော့အခုလိုပြည်သူပါတီနာမည်နဲ့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခွင့်ရခဲ့ရပါခင်ဗျာ
။သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့မြန်မာတခွေအစီအစဉ်မှာတော့မြန်မာနိုင်ငံကရတာထူခဲ့တဲ့ရိုးရာမုန်တွေနိုင်ငံတကာကိုရောက်ရှိပြန့်နှံ့ခဲ့ပဲဆိုရင်တော့နိုင်ငံရဲ့စီးပွားရေးကိုရောနိုင်ငံရဲ့ယဉ်ကျေးမှုကိုပါမြင့်တင်ပေးရရောက်နိုင်လို့ဒီအစားအသောက်တွေရဲ့အရေးအသေးကိုတိုးတက်အောင်လုပ်ဖို့လိုတယ်လို့စားသုံးသူများအဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကမြန်မာတခွေအစီအစဉ်မှာတင်ပြပေးထားတာနားဆင်ပါရှင
်။မြန်မာနိုင်ငံမှာထုတ်လုပ်ရောင်းချနေတဲ့စားသောက်ကုန်တွေမှာဆိုရင်တော့ဘေးရနေကင်းရှင်းမှုအတွက်စိတ်ချရတဲ့စားသောက်ကုန်လည်းရှိနေသလိုစိတ်ချရတဲ့စားသောက်ကုန်လည်းရှိနေပါတယ်။ဒါအပြင်ဈေးကွက်ထဲမှာထုတ်ပိုးရောင်းချနေတဲ့ကုန်ပစ္စည်းတွေမှာဆိုရင်လည်းပါဝင်တဲ့ပစ္စည်းတွေနဲ့တက်တန်းကုန်ဆုံးမဲ့ရက်တွေကိုမဖော်ပြထားတာလည်းရှိနေပါတယ်။နိုင်ငံခြားသားဧည့်သည်တရားသူသွားနေတဲ့နိုင်ငံကိုရောက်ရင်တော့ရိုးရာဒလိစားသောက်ကုန်တွေကိုရှာဖွေစားတောက်တတ်ကြပါတယ်။ဒါပေမဲ့မြန်မာမှာတော့ရိုးရာဒလိမုန်တွေကိုလမ်းဘေးမှာဒီတိုက်တက်ခင်းရောင်းချကြတဲ့အခါရင်းကောင်းတွေဖုန်တွေတဲတွေမဝင်အောင်စကားတွေပွားတွေပလတ်စတစ်တွေနဲ့အုပ်ထားတက်ပေမဲ့အဲ့လိုမအုပ်ဖဲရောင်းချနေတဲ့ဈေးတွေလည်းရှိနေပါတယ်။ဒါနိုင်ငံသားတွေအတွက်စားတောက်တစ်ခုစားတောက်အသစ်စံတစ်ခုကိုစမ်းသပ်စားသုံးမှုအတွက်တန်ရှင်းတည့်ရမှုဆိုတာကစိန်ခေါ်မှုတစ်ခုလို့ဖြစ်နေပါတယ
်။ဒါကြောင့်ရိုးရာစားတောက်တွေကိုရောင်းချတဲ့အခါတန်တန်ရှင်းရှင်းထုတ်ပို့ဖို့လိုသလိုအညွန့်ကောင်းကောင်းနဲ့ဘလို့စားသုံးရမလဲဆိုတဲ့ညွှန်းဆိုထားတာတွေကိုလည်းထည့်သွင်းရောင်းချပေးဖို့လိုအပ်နေပါတယ်။မြန်မာနိုင်ငံအစာအာဟာရသိပ္ပံနဲ့ဤပညာအသင်းဥက္ကဋ္ဌဒေါ်ဝင်းဝင်းကြည်ကတော့အခုချိန်မှာသူတို့အနေနဲ့ရိုးရာစားတောက်ကုန်တွေထုတ်လုပ်မှုအခုထက်ပိုပြီးတိုးတက်အောင်လုပ်ဆောင်နေပြီးနိုင်ငံသားကိုတင်ပို့နိုင်ဖို့အထီးပါရည်မှန်းထားတယ်လို့ဆိုပါတယ်
။ကျွန်မတို့ကတော့နိုင်ငံတိုင်းမှာသူ့ရဲ့ရိုးရာအစားတောက်ဆိုတာရှိရပါတော့။ရိုးရာအစားတောက်ကိုနိုင်ငံဒီဧည့်သည်တွေရလဲပေါ့နော်။တူရစ်တွေဖြစ်စေ international လာရတဲ့အခါမှာနိုင်ငံရဲ့ရိုးရာအစားတောက်ကိုသူကလိုက်ချပြီးတော့စားတဲ့စားချင်ကြတယ်ပေါ့နော်။အဲ့ဒီချိန်မှာကျွန်မတို့နိုင်ငံတွေကလည်းရိုးရာအစားတောက်တွေရှိရတယ်။ဒါပေမဲ့သူတို့မှအားနည်းချက်ကနံပါတ်1ကပါဆိုလို့ရှိရင် good handling hygiene practice နဲ့မထုတ်ထားဘူး။နောက် packaging ပေါ့နော်။ packaging ဆိုသူချံမလို့ labeling နေပါသေးချံမလို့တဲ့အခါကျတော့သူတို့ကဘလို့စားမှမသိဘာလို့ရမှမသိအဲ့လိုမျိုးလည်းတွေ့ရတယ်။နောက်အခုလောလောဆယ်မှာတော့ဆံမတို့ဒီရန်ကုန်ဤပညာတက္ကသိုလ်မှာဟိုလည်းမနော်ဒီ traditional food နဲ့ပတ်သက်လို့ research တွေအခု master တန်းနေလဲဖွင့်ပြီးဆိုတော့ research တွေ thesis တွေလုပ်တယ်။ဆိုလိုတာကတော့ဒီအခုဂျိုးရဒီအစားအသောက်ကိုပဲသိပ္ပံဒီဟိုနမဒီ technology နဲ့ဘယ်လိုဆက်ဆက်မလဲသူတို့ research တွေလုပ်မယ်ပြီးအဲ research ကရတဲ့ data လေးတွေဒါလေးတော့ပြည့်ပြည့်စုံစုံဒါတော့ blueprint ဆိုအဲ့လိုလုပ်ချင်ရခြင်းဆံမတို့ရဲ့ traditional food ရဲ့ဘိုင်းရလဲဟိုကိုပြည်တွင်းနဲ့မဟုတ်ပဲတော့ဘောနော်ဒီ ဒီနေ့ကိုလာလေတဲ့သူတွေလည်းတော်တော်အတွက်ကိုအင်ထရိုဖြစ်ပြီးသားဖြစ်နေနောက်တစ်ခါကိုယ်ကိုယ်တိုင်အက်စပို့တီသွားနိုင်အောင်လို့ဆင်မတော့ရီဆာ့ချ်နဲ့ဒီဗလော့မန့်ဒီထရက်ဒီရှင်နယ်ဖုဒ်အဲ့ဒါလုပ်ဖို့ရှိပါအဲ့တော့ပြည်တွင်းနဲ့မကာဟိုတကယ်ဟာလာအက်စပို့တီပေါ့နော်ဘယ်လောက်ထိလုပ်နိုင်မလဲပေါ့နော်အဲ့လိုရီဆာ့ချ်တွေကိုတိုင်းနဲ့ပြည်နယ်မှာရှိတဲ့ဒီအစားအသောက
င်းဤကတော့မြန်မာနိုင်ငံမှာဘေးအန္တရာယ်ကင်းရှင်းပြီးတန့်ရှင်းတဲ့စားတောက်တွေထွက်ရှိလာဖို့ဆိုရင်တော့ဌာနဆိုင်ရာတွေကကွင်းစင်စစ်ဆေးဖို့လိုသလိုထုတ်လုပ်သူတွေကလည်းအစစ်ဆေးခံနိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ထုတ်လုပ်သူတွေအနေနဲ့ကလည်းတက်တက်ရှင်းရှင်းထုတ်လုပ်နိုင်ဖို့အတွက်တက်ဆိုင်ရာအတင်းအဖွဲ့တွေနဲ့ချိတ်ဆက်ပြီးမိပညာတွေကိုလေ့လာဖို့လိုအပ်တယ်လို့လည်းသူကအခုလိုပြောပါသေးတယ်။
ဒီမြန်မာနိုင်ငံမှာလိုအပ်နေတယ်ဆိုတာအခြေစက်တွေလိုအပ်နေတဲ့သဘောရှိတယ်။အဲ့လိုအခြေစက်တွေကိုခုပြန်လဲချိတ်မိအောင်ဟိုကျွန်တော်တို့အတင်းအဖွဲ့အနေနဲ့လည်းပဲစူးစမ်းနေရပါတော့။အဲ့လိုမျိုးချိတ်ဆက်လာပြီးဆိုရင်တော့နောက်ပိုင်းမှာဒီမြန်မာအစားအသောက်ကုန်တွေကလည်းပဲဟိုကမ္ဘာအဆင့်မီပေါ့စာရင်းစာညွှန်းနဲ့ပြည့်ဝတဲ့ဟိုစားသုံးရန်တင့်တဲ့တကယ်ကိုဘေးအန္တရာယ်ကင်းရှင်းတဲ့စားသောက်ကုန်တွေဖြစ်လာမှာပေါ့နော်။အချို့ဒေသတွေမှာအဲ့လိုအခြေစက်မရှိသေးတဲ့ဟာမျိုးမှာအားနည်းချက်တွေရှိနေတာမျိုးတို့ကြောင့်မလို့ဟိုဒီမြန်မာစားသောက်ကုန်တွေကမ္ဘာဈေးကွက်မှာခါလီမှာနေရာမရသေးတာပေါ့နော်။ဒါပေမဲ့အဲ့အရာတွေကိုဟိုစားသောက်ကုန်ထုတ်လို့ပြင်ပေါ်ရောင်းချသူများအတင်းအနေနဲ့လည်းပဲဒါတွေကိုသိရှိပြီးတော့လေ့လာပြီးတော့ဟိုကူပေါင်းဆောင်ရွက်ပြီးတော့စ조사ဆောင်ရွက်နေတယ်ပေါ့နော်။စ조사ဘက်ကလည်းလိုတယ်။ဒါပေမဲ့ဒီအတင်းတစ်ခုတည်းမကောက်ဘူးပေါ့နော်။ပြည်သူတွေအားလုံးကလည်းဟိုကိုယ့်ရဲ့ဟိုထုတ်လို့တဲ့စားသောက်ကုန်တွေဟာစားသုံးသူတွေဘေးရန်နဲ့ပြင်းပြင်းရှင်းရှင်းစားတောက်နိုင်ဖို့အတွက်လည်းပဲအလုံးပူပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော်အခုလိုမီဒီယာတွေကနေလည်းပဲအလုံးဟိုပြည်သူတွေသိအောင်လည်းပဲကြဲကြဲပြန့်ပြန့်ဟိုပြောပေးတဲ့နဲ့အဲ့လိုအလုံးချိတ်ဆက်မိအောင်လုပ်နိုင်တဲ့အခါမျိုးဆိုရင်တော့ဖြစ်လာမယ်လို့ယူဆပါတယ်ယုံကြည်ပါတယ
်မြန်မာနိုင်ငံစားသုံးသူများတမကရဲ့အတွင်းရေးမှူးဦးမောင်မောင်ကတော့မြန်မာနိုင်ငံကစားသောက်ကုန်တွေကြီးပကိုထိုးဖောက်နိုင်ဖို့အတွက်ဆိုရင်တော့အရင်ဆုံးပြည်ရင်းကစားသုံးသူတွေစိတ်ချလက်ချစားသုံးနိုင်အောင်ထုတ်လုပ်ဖို့လိုအပ်နေတယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ပြည်ရင်းစားသုံးလူတွေကိုဟိုဘာပေါ့ဟိုအန္တရာယ်ကင်းစေခြင်းတယ်ဆိုရင်ကျွန်တော်တို့ထုတ်ကုန်ရဲ့အစင်တန်းမြင့်မို့လို့လေเนาะအဲ့တော့ကျွန်တော်တို့ထုတ်ကုန်ရဲ့အစင်တန်းမြင့်မားမှသာလျှင်ပြည်ပကိုလည်းကျွန်တော်တို့ကပို့နိုင်တယ်အခုတော့ကျွန်တော်တို့ထုတ်ကုန်ကအစင်တန်းမမြင့်ဘူးเนาะမမှီဘူးဖြစ်နေတယ်မြင့်မို့မပြောနဲ့အစင်တန်းမှီဖို့တော့ခက်နေတယ်ခက်နေတဲ့အခါကျတော့ကျွန်တော်တို့ပြည်ရင်းမှာအရင်အစင်တန်းမှီအောင်လုပ်နိုင်အောင်အရင်စူးစမ်းအောင်နော်ဒီဥစ္စာကိုမူဝါဒတွေနဲ့အုပ်ချုပ်ကြီးကြပ်တဲ့အစိုးရမင်းတွေနော်လုပ်ငန်းရှင်တွေကဒါကိုတိတိချာချာဟိုဂယုတစိုက်လုပ်အောင
်ဒါအပြင်ဒေါ်ဝင်းကြည်ကလည်းရိုးရမုံတွေပြည်ရင်းမာတာမကဟိပကိုတင်ပို့နိုင်ဖို့အချီပါဆိုရင်တော့မိပညာတွေလည်းလိုအပ်ပြီးအားလုံးပူးပေါင်းဆောင်ရွက်မှာဒါအောင်မြင်နိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ်
ကျမတို့ကပေါ့နော် project တွေ international တွေအားလုံးစုပေါင်းပြီးလုပ်မယ်ဆိုရင်တော့ကျမတို့ခုနိုင်ငံမှာ share tradition တွေပို့တရားပေါ့နော် export တွေတော့ပထမဆုံး export မသွားရင်လေ local တွေမှာဟိုခုဆိုလို့ရှိရင်အရင်နဲ့ဆိုင်ရင်ဟလာဟိုဧည့်သည်တွေလည်းများလာတယ်ဒီမြန်မာနိုင်ငံအစားတောက်တဲ့ဆေးဖြစ်တယ်လို့ဆေးဖြစ်အောင်လည်းလုပ်ပေးရမယ်နောက်တစ်ခါသူ nutritious value တွေကိုမပြောက်အောင်ပေါ့ဥပမာဆိုရင်စီတွေအများကြီးထည့်မဲ့စားစီ short ထည့်မယ်နောက်စီရလဲ transfer တွေမဖြစ်အောင်ကလာရီမသုံးအောင်ဒါဒီဆင်မတော့လုတ်ချင်းရပြင်ဆင်မတို့နိုင်ငံမှာတကယ် tradition ကိုပြအများကြီးရှိတယ်ဟိုလုတ်တော့လုတ်ရမှာပေါ့ဒါပေမဲ့အခုကတော့တက်ဆိုင်ရာဟိုဝန်ကြီးဌာနတွေဟို department တွေဆင်မတို့လိုဟလာနည်းပညာတွေဖွင့်ကြအဖွဲ့ရဲ့ UM စီစဉ်ရဆရာဆရာတို့ဒီစာတောက်ကိုထုံးလို့မှုအဲလိုပူပေါင်းပြီးတော့ဆောင်ရွက်နေတူတူရောက်တဲ့တော့လုတ်လို့မရဆိုတော့အဲ့ဒါလေးတခုကပြောချင်တာပေါ့နော်
အခုချိန်မှာတော့မြန်မာနိုင်ငံကထွက်ရှိတဲ့လက်ဘက်ကိုဒေတာရင်းနိုင်ငံတွေကစနစ်သက်မှုရှိနေတယ်လို့စိတ်ဝင်စားမှုလည်းရှိနေပါတယ်။ဒါအပြင်လာမယ့်နှစ်မှာကျင်းပမယ့်အာဆီယံအစားအသောက်ဆိုင်ရာညီလာခံမှာဆိုရင်လည်းတက်ရောက်မဲ့နိုင်ငံတိုင်းကသူတို့ရဲ့ရိုးရာစားသောက်ကုန်တွေကိုတင်ပြကြမှာဖြစ်တဲ့အတွက်မြန်မာနိုင်ငံကလည်းအ ਨੇ ဆုံးရိုးရာစားသောက်ကုန်၅မြို့လောက်အထိကိုလေ့လာဆန်းစစ်မှုတွေပြုလုပ်ပြီးတင်ပြသွားဖို့ရှိနေပါတယ်။အခုချိန်မှာတော့အစိုးရနဲ့အရက်ဖက်ဖွဲ့စည်းတွေအနေနဲ့အသေးစားစားသောက်ကုန်လုပ်ငန်းတွေကိုနည်းပညာဖြန့်ဝေပေးမှုတွေနဲ့တင်နှံပေးမှုတွေကိုပြုလုပ်ပေးနေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါမြန်မာသတင်းအေဂျင်စီကနေ VOE ကိုပေးပို့လိုက်တာပ
ါကိုကောင်းမြတ်ဖြိုစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်အောက်တိုဘာလ28ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 933နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒဲလေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒဲလေးလိုက်အစီအစဉ်မှာတော့လူမှုအတွက်ရွေးချယ်စရာနိုင်ငံရေးသမားတွေနဲ့ပါတီတွေလိုအပ်နေသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းသာကြံမာတော့တယ်လွတ်တော်မှာဒီအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပါဝင်နိုင်ငံရေးပါတီရေးပါတီအစ်တွေတတိပုဂ္ဂလရှင်ပြန်သူတွေတိုင်းရင်းသားကိုယ်စားလှယ်ပြန်ရမယ်ဒီကြားဖြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူမှုကမဲပေးရွေးချယ်နိုင်မယ်အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေသလားလွတ်တော်မှာလူမှုအတွက်မမအမတ်ရပ်ပေးမယ်ကိုယ်စားလှယ်လူနေပြီလားဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ပြန်နိုင်ဆွေးနွေးပေးဖို့အတွက်နိုင်ငံရေးပါတီကခေါင်းဆောင်အုပ်ကိုဖိတ်ကြားထားပါတယ်။တူကတော့ကျွန်တော်လူပောင်တက်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။နောက်တူကတော့တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကျဖြစ်ပါတယ်။ဆိုတော့အရင်ဆုံးတစ်ချက်အနေနဲ့ကတော့ကျွန်တော်ဒီအခုကြားဖြတ်ရွေးကောက်ပွဲအရေးပါမှုကိုဆွေးနွေးချင်ပါတယ်။ဆိုတော့အခုကြားဖြတ်ရွေးကောက်ပွဲမှာတော့ဒီကိုယ်စားနေရာကလည်းတိတ်မမြားတဲ့အတွက်အနိုင်ရှုံးကနေကြီးကြီးမားမားအပြောင်းလဲတွေတော့လည်းကျွန်တော်တို့မျှော်လင့်လို့မရနိုင်ပါဘူး။ဟိုဒါပေမဲ့လည်းဟိုတချို့ကတုံးတက်ကြတာတော့ဒါ2020ရွေးကောက်ပွဲအတွက်ရှေ့ပြေးလေးရေးစံပွဲတစ်ခုလိုမျိုးတွက်တာတွေလည်းရှိနေပါတယ်ဆိုတော့ဥအောင်မိုးစောအရင်ဆွေးနွေးစေချင်ပါတယ်ခင်ဗျအခုကြားပြတ်ရွေးကောက်ပွဲအရေးပါမှုကဘယ်လောက်တိုင်းတာတွေရှိမယ်လို့များတုံးတက်လို့ရမလဲ
ဆိုတော့ကျွန်တော်နားလည်မှုကတော့ပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်မှာပြည်သူလူထုရဲ့တုံ့ပြန်မှုပေါ့ကိုဒီရွေးကောက်ပွဲရလဒ်ကိုကြည့်ပြီးတော့သိနိုင်တယ်ဆိုကျွန်တော်အနေနဲ့တော့အဲ့လိုယူဆတယ်ဒီနေ့အာနာပါတီကိုပြည်သူလူထုကဘယ်လိုသဘောထားလဲအာနာပါတီရဲ့ performance ဆိုလုပ်ပုံကိုင်ပုံတွေပြည်သူလူထုကဘယ်လိုသဘောထားလဲဆိုတဲ့ကိစ္စကဒီရေကောက်ပွဲရလက်ပေါ်မှာကိုကြည်ချင်းအားဖြင့်ကျွန်တော်အများကြီးအပြည့်ကိုသိနိုင်တယ်ခံမှန်းနိုင်တယ်လို့သုံးသပ်လို့ရတယ်တပြိုင်တည်းတည်းလည်း2020အတွက်ပေါ့နော်2020မှာဖြစ်လာနိုင်တဲ့နိုင်ငံရေးအနေအထားပေါ့နိုင်ငံရေးဆိုတော့သုံးသပ်နိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါက်တာတူးကျရဲ့သဘောထားကိုခင်ဗျအခုဒီကြားပြတ်ရွေးကောက်ပွဲကဘယ်လောက်တိတိကျွန်တော်တို့ဒီနိုင်ငံရေးအခင်းအကျင်းမှာအရေးကြီးရလို့ပြောနိုင်လဲခင်ဗ
ျဟုတ်ကဲ့ကျွန်တော်အမြင်ကတော့တော်တော်အရေးကြီးရလို့မြင်ပါတယ်အဲဒါကြောင့်လဲဆိုလို့ရှိရင်အခုကျွန်တော်ဒီအပြောင်းလဲဖြစ်ပေါ်လာတဲ့ဒီကာလဒီလို့ဆိုတော့ကျွန်တော်ညီမနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုနဲ့ပတ်သက်ပြီးမှပြည်သူလူထုကအပြောင်းလဲကိုသူမြင်ချင်တယ်လူချင်းတယ်အဲကြောင့်လို့အဲ့ဒီအပြောင်းလဲဖြစ်လာဖို့ကိုတို့ကမျှော်လင့်နေကြတယ်။ဒါကြောင့်ဘယ်ပါတီဘယ်ပုဂ္ဂိုလ်ကိုတို့မဲပေးလဲလို့ရှိရင်အပြောင်းလဲပုံရိပ်ဖြစ်လာနိုင်မလဲဆိုတော့တို့ကဒီတည်ကျင်နေကြစမ်းသပ်ကျင်နေကြတာ။ဒါကြောင့်တို့ကအရင်ကလည်းပေးမဲပေးခဲ့တဲ့ပါတီဒီပုဂ္ဂိုလ်တွေရှိခဲ့ပါလား။ဒီပါတီပုဂ္ဂိုလ်တွေပေါ်မှာလည်းတို့သုံးသပ်တာ။ဒါလို့ရှိရင်တို့ကျေနပ်မှုရှိလားမရှိလား။ဒါတို့အလုံးသားသုံးသပ်နေကြတာဖြစ်တယ်။ဒါကြောင့်မို့ကိုလာမဲ့ဇက်ထရုပ်ကိုပြလေအမှန်အရေးကြီးပါတယ်။အဲသူတို့အနေနဲ့ပို့ပြီးကျင်းတဲ့အားရကောင်းတဲ့ကိုယ်စီလောင်းများရွေးရှင်နိုင်မလားဆိုတော့အတွေ့အကြုံရှိမှရှိတယ်။ဒါကြောင့်မို့ဒါကပါတယ်လဲဆိုရင်ပြည်သူတို့အကျိုးအတွက် เดี๋ยวถ้าจุดเด็ดพิบาร์เลยอาจจะมันดูล้านวิวก็ไปที่ลูกหลานเสียสละชีวิตนู่นมาแล้วตรงนี้ในจีบามีแค่สักยุคก็ไปไม่ได้ยี่จีบาร์ทีนี้ลูกทัวร์เดี๋ยวถ้าสังเกตุไม่สันดาห์ชินเลยเด็กคุณยังกังดีอ่ะพิบาร์เลยแต่เอาเลยตัวเลือดส่งช่วงขันจีบามุกบุแต่จะตัวเลือดส่งช่วงขันจีบามุกบุแต่จะตัวเลือดส่งช่วงขันจีบามุกบุแต่จะตัวเลือดส่งช่วงขันจีบามุกบุแต่จะตัวเลือดส่งช่วงขันจีบามุกบุแต่จะตัวเลือดส่งช่วงขันจีบามุกบุแต่จะต
ဒီဟာတစ်စင်းနှစ်ထောင်ဆယ်ရွေးကောက်ပွဲတော်လေသူတို့စဉ်းစားနေကြမှာပါအားကြောင့်လေနှစ်ထောင်ဆယ်ရွေးကောက်ပွဲဆိုလေတိတ်ဝီးတော်တာမဟုတ်ဘူးလေဒါကြောင့်မလို့ဒီပြည်သူလူထုကအပြောင်းလဲအဖြစ်ပေါ်လာဖို့ဘယ်ပါတီဘယ်ပုဂ္ဂိုလ်ဘယ်အမတ်လောင်းကိုမဲပင်ပို့ပြီးတော့မှဖြစ်နိုင်ခြေရှိလဲဆိုတော့သူကဒီချင်းလုံးတုံးတက်နေတယ်လို့ကျွန်တော်တုံးတက်မိတယ်ဒါကြောင့်ရွေးကောက်ပွဲတ တခဲနဲ့အနိုင်ရတာကျွန်တော်တွေ့ရပါတယ်။ဒါပေမဲ့လည်းအခုဆိုရင်တော့ဒီအာနာရလာတာတတန်းဝက်ကျိုးလာတဲ့အချိန်မျိုးမှာဒီမျောလင်းသလောက်ဟိုမဖြစ်တဲ့ပုံမှာအားမလို့အားမရတဲ့အနေနဲ့ကျွန်တော်တို့ကြားနေရပါတယ်။ဆိုတော့ဒီ NLD ပဲဖြစ်ဖြစ်ပေါ့လေတိုင်းရင်းသားပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလဝင်ပြိုင်တဲ့ပုဂ္ဂိုလ်တွေနေနေပဲဖြစ်ဒီနိုင်ငံရေးမှာလုံနိုင်ကံနိုင်စွမ်းရှိတဲ့သူတွေလုံနေပြီလို့များပြောနိုင်သလားကိုအောင်မိုးဆိုအရင်ဆွေးနွေးပေးပါဦးခင်ဗျာ။
ဒီကကြတဲ့အချက်ကတော့ရေကောက်ခံရတဲ့ပုံကိုယ်တွေရေကောက်ခံရတဲ့ကိုယ်စားလှယ်တွေရေကောက်ခံရတဲ့နိုင်ငံရေးပါတီတွေကသူတို့ကိုရွေးချယ်ပေးလိုက်တဲ့ပြည်သူဗဲဆန္ဒရှင်ပြည်သူတွေပြည်သူလူထုကိုတိတိကျကျဘယ်လိုခေါ်မလဲတာဝန်ခံနိုင်မှုလိုပါလေတိတိကျကျကိုစားပြုနိုင်မှုလိုပါလေအခုပြီးခဲ့တဲ့3နှစ်သက်တမ်းကိုကြည့်တဲ့အခါကျတော့ကျွန်တော်တို့ကဒီဟိုကပြောမှဆိုအချိန်ကတော့လွတ်တဲ့ကိုယ်စားတော်တော်များများကသူတို့ကိုရွေးချယ်ပေးလိုက်တဲ့ constituency ပေါ့နော်သူတို့ကိုရွေးချယ်ပေးလိုက်တဲ့မဲဆန္ဒနယ်ရဲ့မဲဆန္ဒရှင်ပြည်သူတွေကိုတည်တည်ချာချာအာမခံတာတည်တည်ချာချာတာဝန်ခံတာတည်တည်ချာချာတာဝန်ယူတာပေါ့နော်အဓိကအားဖြင့်တော့တာဝန်ခံမှုတာဝန်ယူမှုပေါ့အဲ့ဒီအပေါ်မှာတစုံတရာအားနည်းတယ်လို့ဒီကျွန်တော်အခု campaign လုပ်တဲ့ကာလမှာဒီမဲဆန္ဒရှင်ပြည်သူတွေနဲ့တွေ့တဲ့အခါမှာအဲ့ဒီအတန်ကြီးတော်တော်များများကိုဟိုကျွန်တော်ဟိုဟိုကြားရတယ်သိရတယ်ပေါ့နော်ကျွန်တော်အဓိကပြောချင်တာကတော့ဒီပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကမတော်နိုင်ငံရေးပါတီတွေကသူတို့ရွေးချယ်လိုက်တဲ့ပြည်သူလူထုအပေါ်မှာဟိုတည်တည်ချာချာတာဝန်ခံမှုတာဝန်ယူမှုကြီးကိုတကယ်လိုအပ်တယ်အဲ့ဒီအခြေအနေကတော့တကယ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
โอเคเสียทุจาอเมยครับเนี่ยကျွန်တော်ဒီနိုင်ငံရေးမှာလုံနိုင်ငံနိုင်စွာရှိရလူတွေတော့လူတို့အတွက်မမမမရမ်းမဲ့လူတွေဒီမြန်မာနိုင်ငံရေးမှာလိုအပ်နေရလို့ပြောနိုင်လားဆရာ
ညာလိုအပ်ပါတယ်ဒါဒီအမလောင်းတယ်လားဒါကိုယ်စလေလောင်းတယ်ဆိုတာအရေးချင်းရှိဖို့လိုပါတယ်အရေးချင်းမရှိတဲ့ကိုယ်စလေလောင်းတယ်ကကိုယ်စလေဖြစ်လာတယ်ဘာမှလည်းလုတ်ဖြစ်မှာမဟုတ်ဘူးဒါကြောင့်လို့အတိတ်ကတော့ဒါ capacity ပါတို့ရတဲ့အရေးချင်းပြပါပေါ့အဲ့ဒါရေးကြည့်ပါတယ်ဒါကြောင့်လူမပုဂ္ဂိုလ်မှကိုဒါကျွန်တော် YouTube ပြီးတော့မှရုပ်ပေါ်ပေါ်ဝင်ခိုင်းဖို့လိုအပ်တယ်ပေးပါတယ်မဆိုးပါတော့အဲပြီးရင်နောက်တစ်ခုကတော့အပြောင်းလဲမဖြစ်နိုင်တဲ့ကိစ္စရတစ်ခုကတော့ဒီလူပုဂ္ဂိုလ်ရဲ့အရေးချင်းပုံမှန်လည်းမြည်တည်တယ်လို့ဒါစင်ခေါ်မှုဒီပုံမှန်လည်းမြည်တည်တယ်စင်ခေါ်မှုဒီဘလော့ရှိတယ်လေဟုတ်လားဒါနောက်ရှိပေးတဲ့ပုဂ္ဂိုလ်တွေဒါဘလော့ရှိတယ်လေအဲပြီးတော့ဒီဖွဲ့စည်းပုံကဒီပြပြကြောင်းလေးကိုဘလောက်လမ်းကြောင်းပေးနိုင်တယ်လဲဆွဲပေါ်မှာလည်းမူတည်ပါတယ်ဒါကြောင့်မို့ပြောချင်တာကတော့ဒီကိုယ်စီလုံးယူတဲ့နေရာမှာတော့တကယ်ရည်ရှိပြည့်မြည်တဲ့ပုဂ္ဂိုလ်တွေယူချင်တယ်ပေါ့အမှန်အရေးကြီးပါတယ်ခင်ဗျာ
โอเคเสียดุจาซุนเน่ยาเจซุบาကျွန်တော်ซุนเน่ဘွဲအတွက်ကိုစာရေးပေးပို့ထားတာတွေကိုရင်ပါဝင်ซุนเน่ကိုဆက်သွယ်ထားရလည်းရှိပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲซุนเน่ညင်တာပဲဖြစ်ဖြစ်မင်းမြဲညင်တာပဲဖြစ်ဖြစ်ซุนเน่မင်းမြဲနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျအားလုံးပဲမင်္ဂလာပါခင်ဗျကျွန်တော်အနေနဲ့ကတော့เนาะအခုကျွန်တော်ဗမာပြည်လူသူကိုစားဖြစ်တဲ့လူတိုင်းလားပြည်သူကိုစားပြည်ဝဲလူဟာတိုင်းလားအဖွဲ့အစည်းတိုင်းလာကိုယ်စားတော်တွေပဲဖြစ်မယ်လို့ကျွန်တော်အနေနဲ့မြင်နေခင်ဗျ။အဲ့ဒါကြောင့်မဟုတ်တော့ကျွန်တော်တိုင်းလာပြည်သူတွေနဲ့တိုင်းလာကိုယ်စားတွေညီတော်လွတ်တော်တွေရောက်အောင်တော့သင်ပို့ပြီးကြပါနဲ့မဲထည့်ပြီးကြပါလို့ကျွန်တော်ပြောချင်တယ်။နောက်ပြီးတော့တော့ဗမာပြည်ကတော့ဗမာပြည်ကဗမာဟုတ်တော့ဗမာပြည်ဘယ်လိုမှအကျိုးပြုတဲ့လူပြောက်အနေအကြောင်းကျွန်တော်နည်းနည်းပြောချင်ပါတယ်ခင်ဗျ။ဘာလို့လဲဆိုတော့အောက်လာအောင်ထားမှာ။အောက်လာအောင်ထားကကျွန်တော်တို့ဗမာပြည်ကိုကိုစားပြည်ကလူပြောက်ဖြစ်ပါတယ်ခင်ဗျ။ဗ
ပါပြီတော့သူရလက်ဖွဲ့ပွဲမှာသူထိုးတက်လိုက်တဲ့အချိန်မှာเนาะကျွန်တော်သူ့အမြင်လည်းရတယ်သူ့အနိုင်လည်းရတယ်ကျွန်တော်အမြင်နဲ့မြင့်ချခဲ့ရပါတယ်အဲ့ကြားတဲ့မျက်ရည်ကကျွန်တော်ဝန်တာတဲ့မျက်ရည်လို့ကျွန်တော်အမြင်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့ဒါဟိုပြောမယ်ဆိုရင်တော့ကိုတိလက်မှုကတိုင်းသားလည်းဖြစ်တော့တိုင်းသားတယောက်ကခန်းစားချက်လို့ဆိုရပါလိမ့်မယ်အခုကျွန်တော်တို့ဒီဆွေးန ဘယ်ပါတီပဲတက်တက်ကောင်းအောင်လုပ်ရင်တော့ခြိုက်တယ်ဒါပေမဲ့အပြောတစ်မျိုးအလုပ်တစ်မျိုးဆိုရင်တော့ no ပါပဲဆိုပြီးတော့သူကရေးပါတယ်နောက်တူကတော့ပန်ထွန်း PMT ဆိုပြီးတော့ account ပါရှင်ပါသူကတော့ကြားပြတ်ဆိုတော့ပထမအဆန်းဆံမှုပဲဖြစ်ပါတယ်ဆိုပြီးတော့ရေးပါတယ်တခြား Facebook ကမှတ်ချက်တချို့လည်းမဆုံမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ slide ဟာရှင်းဆိုတဲ့အကောင့်ကတော့2008ခြေဥ်ကိုပြင်ဆင်ဖို့တတိရှိရှိလွှတ်တော်ထဲမှာပြောရဲဆိုရဲတင်ပြတောင်းဆိုရဲတဲ့အမှတ်တွေတကယ်လိုအပ်ပါတယ်ခြေဥ်ကိုပြင်လိုက်မယ်ဆိုရင်နိုင်ငံကအလိုလိုတိုးတက်လာပါလိမ့်မယ်တိုင်းပြည်တစ်ပြည်မှာမူဝါဒကောင်းဖို့အရန်ကိုလိုအပ်နေပါတယ်မူဝါဒကောင်းရင်တရားဥပဒေစိုးမိုးမှုရှိရင်လူတွေလိမ္မာလာမယ်အဂတိလိုက်စားမှုတွေကင်းရှင်းလာမယ်ဒါဆိုရင်တိုင်းပြည်ဟာတိုးတက်လာဖို့ကြိမ်းတည်ပါပဲအရင်လွတ်လပ်ရေးရခါစားတုန်းကဆိုရင်တော့ပြည်သူလူထုကတက်မတော်သားတွေကိုအရန်ကိုလေးစားခဲ့ကြပါတယ်1962ခုနှစ်ကနေစလို့အခုအထိတက်မတော်ကိုဘယ်ပြည်သူမှမလေးစားပါဘူးအထူးသဖြင့်တိုင်းရင်းသားတွေကတက်မတော်ကိုကြောက်လန့်ပြီးတော့အားပေးထောက်ခံမှုမရှိပါဘူးဒါကြောင့်မို့လို့တက်မတော်အနေနဲ့2008ခြေဥ်ကိုပြင်ဆင်ဖို့လုံးဝထောက်ခံသင့်ပါတယ်ပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာစတဲ့ဌာနတွေကိုလည်းအယက်သားအစိုးရလက်ထက်ကိုပြန်ပြီးတော့အပ်စေချင်ပါတယ်ဒါဆိုရင်မြမတက်မတော်သားတွေဟာပြည်သူလူထုရဲ့အားပေးထောက်ခံမှုလေးစားဂုဏ်ယူမှုကိုအပြည့်အဝရယူနိုင်မှာဖြစ်တယ်ဆိုပြီးရေးထားပါတယ်ပေါက်ကျိုင်းဆိုတဲ့အကောင့်ကတော့အမေရိကန်မှာလိုမျိုးအင်အားကြီးပါတီနှစ်ခုလိုပါတဲ့အပြိုင်ဆိုင်ရှိမှတိုးတက်မှာပါတဲ့တင်းတင်းမောင်ဆိုတဲ့အကောင့်ကတော့နိုင်ငံကိုတိုးတက်အောင်လုပ်ချင်တဲ့နိုင်ငံကိုမြှင့်တင်ချင်တဲ့သူတွေကိုစိတ်ဓာတ်ကိုကိုအရင်တိုးတက်အောင်လုပ်ပြီးတော့မှဒီကိုယ့်ရဲ့စိတ်ဓာတ်ကိုမြှင့်မှစိတ်ဓာတ်ကအရင်တိုးတက်မှနိုင်ငံကတိုးတက်ပါမယ်မဲဆွဲတုံးကတော့တမျိုးမဲအောင်တော့တမျိုးပါ VOA ရေးတဲ့နောက် Bill Gates ဆိုတဲ့အကောင့်ကတော့အဂတိလိုက်စားတဲ့အကျင့်ပြတ်ခြားစားဝင်ကြီးဝန်ထမ်းတွေကိုထိထိရောက်ရောက်အရေးယူပေးပါတဲ့ NND ရွှေဝါရောင်တန်ကတော့ခေါင်းဆောင်ဆရာတော်မိန့်ခဲ့တယ်လို့ပါတယ်လုံလို့ရတာတွေအများကြီးရှိပေမဲ့အားနည်းနေပါသေးတယ်တဲ့ NND နဲ့ကြန့်ခိုင်ရေးအပြင်ပြည်သူကိုစားပြုကြောင်းသားဟောင်းနေရဲ့ပါတီအဂတိလိုက်စားမှုကင်းတဲ့တမာတမတ်ကြတဲ့ပါတီခေါင်းဆောင်တွေလိုအပ်ပါတယ်တဲ့အတိတ်သမိုင်းမကောက်တဲ့သခိုးပါတီကိုမဲထဲမိရင်တော့ဒီတသက်သေးပါပြီဆရာတဲ့အစိတ်သားကိုလွတ်တော်တွေကထွက်နိုင်အောင်ဥပဒေအားလုံးကိုပြင်ရပါမယ်တဲ့ဣချောဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေကိုရဲရဲရင်ရင်အာသွန်ခွန်ဆိုင်မစုံမနစ်ပြင်ရတဲ့ပါတီပြင်ရတဲ့အမတ်တွေလိုပါတယ်တဲ့ဒီလိုပဲလုံနိုင်မှလုံရဲမှပြည်သူကိုယ်စားလှယ်ဆိုပြီးလုံကြပါတဲ့ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ဒီ Facebook မှာအခုကျွန်တော်တို့ဒီတိုက်ရိုက်လွတ်နေတဲ့အချိန်မှာပဲမှတ်ချက်တချို့ကိုလည်းဖော်ပြခြင်းပါတယ် Superman ဆိုတဲ့အကောင့်ဖန်ရှင်ကတော့ဂျာပြတ်မှာအနိုင်ရတဲ့ပါတီက2020မှာတေချာပေါက်အနိုင်ရမှာပါတဲ့နောက်တစ်ယောက်ကတော့တီဟအောင်ဆိုတဲ့အကောင့်မှာသူကတော့2008ခြေဥ်ကိုပြင်ပနိုင်မဲ့ပါတီလိုနေပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ကျွန်တော်တို့ email နဲ့ပေးပို့ထားတဲ့ account version တယောက်ကတော့ Nobel ဆိုတဲ့ account version မှာသူကတော့2008ခြေခံဥပဒေကိုပြင်နိုင်မဲ့ပါတီသစ်လိုနေပါတယ်တဲ့သမရကကာဝေးဦးစီးချုပ်ကိုခန့်နယ်ဖြုတ်နိုင်တဲ့ power အာဏာအပြည့်ရှိကိုလိုပါတယ်မင်းကိုနိုင်တို့ပါတီကိုကျိုးဆိုပါတယ်ဆိုပြီးသူကရေးပါတယ်သူဆိုလိုချင်တာကတော့ကိုမင်းကိုနိုင်ကတော့ပါတီမထောင်ပါဘူးဟို88ကထောင်တဲ့ပါတီကိုဆိုလိုချင်တယ်လို့နားလည်ပါတယ်ဒီမချခင်ကပဲ88မျိုးဆက်ကျောင်းသားတွေကပြည်သူပါတီဆိုပြီးတော့ဟိုနိုင်ငံရေးပါတီသစ်တစ်ခုလည်းထောင်ထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အလင်းတင်တော့ကိုကျွန်တော်ဆွေးနွေးချင်ပါတယ်ကိုအောင်မိုးစော်ကြီးဆိုတော့ကျွန်တော်ဒီလို88ကဒီလိုဟိုပြည်သူပါတီဆိုပြီးတော့နိုင်ငံရေးပါတီတွေတခုထောင်လိုက်တာမျိုးလို့နိုင်ငံရေးအင်အားစုတွေတည်ပေါ်လာတယ်ဒါတွေကဟောဒီမြန်မာနိုင်ငံရေးမှာအပေါင်းလက္ခဏာလို့ပြောနိုင်လားခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးပါတီတွေပေါ်ပေါက်လာတဲ့ကိစ္စကအပေါင်းလက္ခဏာဖြစ်ပါတယ်ဥပမာဥက္ကူကြီးတို့ဒီနိုင်ငံရေးပါတီပေါ်ပေါက်လာတဲ့ဒါသူတို့တမိုင်းကိုကြည့်လို့ရှိရင်လည်းသူတို့တောက်လျှောက်ပြည်သူတွေအတွက်သူတို့အလုပ်လုပ်ခဲ့တာဖြစ်တယ်။ဒီဆရာနာရှင်စနစ်ပြုတ်ကြရေးအတွက်အလုပ်လုပ်ခဲ့တာဖြစ်တယ်။သူတို့နောက်ခံတမိုင်းအခြေခံသူတို့ကနေ့အထိလုံလာတဲ့နိုင်ငံရေးကိုနှစ်နှစ်ကာလလုပ်နေတာဖြစ်တယ်။ဒါလိုပုံကူမျိုးတွေနိုင်ငံရေးပါတီဖွဲ့တဲ့နိုင်ငံရေးပါတီထောင်လာတယ်ဆိုတဲ့ကိစ္စကကောင်းတဲ့လက္ခဏာဖြစ်ပါတယ်။ကျွန်တော်တို့တိုင်းပြည်မှာဟိုတကယ်တမ်းကျတော့နိုင်ငံရေးပါတီတွေဒီထောင်ရတယ်ဆိုတာလေ process တစ်ခုပါပဲနိုင်ငံရေးပါတီတစ်ခုလုပ်တယ်ဆိုတော့တချင်လည်းနိုင်ငံရေးပါတီဖြစ်တာမဟုတ်တော့ကိုကာလတစ်ခုအချိန်တစ်ခုယူပြီးတော့တည်တည်ချာချာလုပ်မှတဖြည်းဖြည်းချင်းကျွန်တော်တို့ဟိုနိုင်ငံရေးပါတီတစ်ခုအဖြစ်ခိုင်ခိုင်မာမာရပ်တည်လာနိုင်မဲ့အခြေအနေဖြစ်မှာပါအဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းနိုင်ငံရေးပါတီတွေကလွတ်လွတ်လပ်လပ်ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ကျွာကြီးပြင်းနိုင်တဲ့ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ဟို จะเจ็บยาจีเวียนไหนเนี่ยเชนี่ในงานวันเช่นเลยเว้ยมันจะเกิดรัวปาร์เลยแต่จะโน้ตไทม์บีจะเกิดมันจะเกิดเราดมโมกราซิสเซ่มันจะเกิดรัวเดียดีเชนี่เอามาเว้ยแต่ในปาร์ตี้เนี่ยกูกูพาดากูนั่นกูเชื่อว่าบอกกูอยากไปกูพาดากูจีทัวร์เอากูพาดากูรูดูทักขามุยาเอาลงไหนเนี่ยเชนี่กูแต่พี่เจนเอ็นตีสาวกว่าจะมาพิบาร์เลยแล้วกูก็ยืนรูปปาร์ตี้มิวรี พอเราเข้าเนี่ยแต่พี่ไอ้เนี่ยแท้มาชีวิตอะไรเงี้ยปาร์ตี้กันเลยเว้ยเอาที่นี่จ้าจ้าโอ้กูโก้ตีสาวไหนมึงกูน่ารู้ด้วยแต่เนี่ยรู้กิจสารอยู่แต่เกเวกูจะพิมพ์ไหนบุเอาไปยุ่งเช็คขยันรู้เชียนเลยเว้ยรู้ตัวเลยมาแต่เกเวเป็นกิจสารกูมามาเจ้ามาอยู่เป็นเนี่ยเอาไปดูรู้ทุกกูซากูยุ่งเช็คเต็มยาวเลยเด็กแม้แต่นาเชียนเดียกูจะรู้กิจสารอยู่แต่เกเปียวเปียสูบี แต่แกพี่เอาลูกไปไหมเอาใต้ใต้ที่น้องลูกไปไหนเด็กกูจะเลยจะโน้ชิมาอามันแต่แกรู้อันนี้ละอามันมาเว้ยแล้วที่ลูกชี้นี่เด็กลูกดอกกูเลยเด็กก็ไอ้ที่ลูกมาหูพูดลาลูกหรอเมียจ้าชี้จะนัดเทนไอ้แล้วชี้ลูกดอกเรามาชี้นี่เด็กลูกดอกกูเลยจะโดนยามยาหาเลยเว้ยแต่แกนั่นจ้ารู้จะโน้เว้ยจะโม้ซี่ยงกันมูมีดาจันดูยี่ยงกันมูจีเด็กก็ปวดเท่าไรเด็กแต่ลูกดอกกูเลยพี่เด็ก
ตัวเราดีที่เน็ตเราเนี่ยเราเดินมาป้าเจ้าตัวอันนี้ตีนี่อะไรส่วนอะไรเราโอ้ตัวเราโอ้ไม่ต้องทุกข์เสียพี่เดี๋ยวเราจะนอนในเนี่ยเบี้ยวจะมาโอเคก็มุ่งส่วนนั้นแต่คุ้มชีวิตเราเลยทีลูกนั่งยังอาสุติดพอลาเราเข้าในส่วนเมื่อไหร่เดี๋ยวช่วยเราอุ้มมาบอกเลยนั่งยังปฏิบัติเราทำยาอะไรอยู่กับเพื่อนเพื่อนในส่วนเชื่อไม่ก็เวลาเราอยู่ตัวยาละเข้ามาทุกตามอยู่สู้ไม่เลยชีวิตส่วนที่นั่งยังอาสุติดพอลาเราเข้าในลูกที่จะบอ
ပါတယ်အဲ့တော့လူလူပေါ်မှာဘယ်လောက်ထိကိုစားပြုနိုင်မလဲကိုစားမပြုနိုင်ဘူးလဲဆိုတော့အခြေအနေပေါ်မှာမူတည်ပါတယ်ဟိုလူလူအမှန်တကယ်ကိုစားပြုနိုင်တဲ့သူတို့လိုအနေကိုသူတို့စံတာတွေကိုအမှန်တကယ်တင်အပ်တဲ့နိုင်ငံရေးပါတီကရေရှိမှာကြံသွားမှာပဲဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်တယ်လူလူအမှန်တကယ်အလုပ်ကြီးမပြုနိုင်တဲ့ပါတီတကယ်ကိုစားမပြုနိုင်တဲ့ပါတီကတော့ရွေးကောက်ပွဲတွေမှာအနို cina biasa mah. Untuk yang ini tema biasa nara, nengah ini parti ni mian lain lewe cina cini ya show tu ram hubau. Untuk parti ni nengah ni ni cini mah o, kini cina nengah ini cini dia. Sesiapa ni sila ram hubau. Tergelar cina lu puas si kunaika. Tergelar kau ya china puri ni, us mian le lu puas si cide. Untuk yang na yang azu ni sini ni mian aje. แต่ในนั้นลุงมิวไรลุงมิวไรมาในงานอีปาร์ตี้ที่ชี้จ่าเลยตะคุ่มก็ชี้จ่าเลยไอ้ดูเว้ที่แบบดิบมาอเมริกาดูในทางจ่าเลยจันรูปีมามาเลยเว้แต่อุปยองซูลักษณะสองในงานอีปาร์ตี้ที่เราพิจารณาเลยเจ้าว่าเราประมาณอเมริกาสูงสองในพิจารณาเลยไอ้ดีในงานอีปาร์ตี้เลยชี้จ่าโอ้ไอ้ดูไอ้ดีข้าจ่าเราจันรูปบ่าวว่าจันรูปหมู่ตัวเอียหัวเว้ในงานอีปาร์ตี้อเมริกามาเลยจันรูปมาลุงมิวเรียอเมริกาอยู่เว้ ลุงมิวเรียอเมริกาอีสุดเลยค่ะดีลุงมิวเรียอ่ะเชื่อกันได้ในงานอีปาร์ตี้เลยอเมริกามาเลยที่รู้ว่าอยู่ว่าสาวเชื่อกันในงานอีปาร์ตี้เลยใช่ไหมจันนรุสิ่งนี้เด็กกว่าพี่ชนะเลยจันนรุรู้อภัยสิ่งเดียวตัวบ่ตัวบ่าวอย่าเลือดตัวเอียกูในงานอีปาร์ตี้มีอะไรสุดเลยค่ะมาดีในงานอีปาร์ตี้เลยจ้ามาเนาะอดีตอภิญญาสังสกับพี่บุอภิญญาหนี้นายบุตู้เย่อเมียบุตู้ลีซาบุอย่างอีจีเอ็ดูจันนรุเทมาร์เลย
ก็งานก็รู้ยุคเก่าเปล่าเงาลูรัวไม่เป็นไรจะพิจารณาแต่จังอาชาประตูอาจารย์นิวน่าทำบุญลูกสุเรอเนียมโยชิเงินโดเอร่าเนเน่โอ้จันโอ้ก็ยาชานาเรลูกพ่อสิ่งตัวเองมาแต่ตรงเดียวอเมียก็รู้แค่เนี่ยตัวเราบอกสิ่งจ้าบุแค่ไหนเนี่ยลูกจันโอ้เราเอลูกเทมาร์ยา
โอเคจันโอ้ที่สุดนี่ว่าจะกูสารีพิพูทายลูกปกติชุลชินีวาเรจูสารีอยู่ตะขาเรพอพิจารณาดีเนี่ยมาตัวเราอุติงวิเอสาวันน้าพอพิจารณาบ้างเนี่ย จ้าพี่ยุ่ยกับวันนี้นั่งเสียยุ่ยกับวันนี้มาอากูอยากเล่าเรื่องนั่งไงเดิมมาเลยนั่งไงยี่ปาร์ตี้เรื่องลูกอ่ะไปเลยลูกนี่เนี่ยยุ่ยเชื่อใจเจียมยาวมาเลยยุ่ยเชื่อใจสูรู้ปาร์ตี้จีนคู่ด่าสีไปเลยยิ่งปาร์ตี้จีโก้จีเปียโนพี่ดูเนี่ยด่าเรื่องไม่ใช่เนี่ยตัวยาวไปเลยปารู้เลยสูรู้นับจังเปียยี่ไม่อยู่ยาราโร่นับพี่ยี่จะสั่นเนี่ยยาราโร่ก็จีเชียนอ่ะพี่ยี่เชียงโอ้ตีนายมาเลยแต่ช้าจังเชื่อตัวเลยสี ချက်တွေကရှိနေပြန်ပါတယ်။ အစိုးရနဲ့လွှတ်တော်နှစ်ခုစလုံးအားကောင်းဖို့လိုအပ်ပါတယ်။လွှတ်တော်အနေနဲ့လည်းရရှိထားတဲ့သက်တမ်းအတွင်းတိုင်းပြည်အကျိုးဖြစ်မဲ့ဥပဒေဘတ်ဂျက်စသည်တို့ကိုတိုင်းပြည်အကျိုးဖြစ်ပေါ်ရတဲ့အချိန်ကိုတန်ဖိုးရှိရှိအသုံးချဖို့နဲ့အစိုးရကလည်းအမြန်ပွင့်လင်းမြင်သာမှုရှိရှိအကောင့်ထည့်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။အခုပါတီကြတော့လည်းလွှတ်တော်သက်သက်မှာအတွေ့အကြုံရရှိလိမ့်မယ်လို့ယူဆပါတယ်။နောက်တစ်ခုကြားဖြတ်တဲ့2020မှာတော့လူမှုအတွက်မမမမရနိုင်တဲ့ကိုယ်စားလှယ်များလိုအပ်နေပါတယ်။ကိုယ်စားလှယ်တွေကိုလည်းသူတို့အရေးချင်းကိုဘလို့တိုင်းတာရမယ်ဆိုတာပြည်သူကမသိနိုင်ပါဘူး။အခုမှဝင်အရွေးခံကြလို့ဖြစ်ပါတယ်။2020ကျရင်တော့အဆင်ပြေမယ်ထင်ပါတယ
်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဦးတင်ငွေရဲ့ပေးစာပါ။နောက်စာတစ်စာကတော့အမေရိကန်ပြည်တော်စုကမောင်ထတနာရဲ့ပေးစာပါ။ကိုအောင်ဖတ်ပြပေးပါဦးခင်ဗျာ။
ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုခက်ခဲခဲသွားနေရတဲ့အခုလိုအချိန်မျိုးမှာအတွေ့အကြုံရင့်ကျက်တဲ့နိုင်ငံရေးသမားတွေနဲ့စုဖွဲ့ထားတဲ့နိုင်ငံရေးပါတီတွေလိုအပ်နေတာတော့အမှန်ပါပြည်ပြင်ပြောင်းလဲရေးအဆင်ပြေချောမွေ့ဖို့အစိုးရအကောင့်တွေအားလုံးကိုပြည်သူတွေနားလည်လက်ခံနိုင်အောင်ထောက်ပြပြောဆိုနိုင်မယ်ပါတီချင်းပူးပေါင်းဆောင်ရွက်နိုင်မယ်နိုင်ငံတကာဖိအားတွေကိုထိထိရောက်ရောက်တံပြန်ဖြည့်ရှင်းနိုင်မယ်လမ်းကြောင်းတွေကိုချပြနိုင်မယ်နိုင်ငံရေးသမားတွေလည်းလိုအပ်နေတယ်လို့ယူဆမိပါတယ်အခုတွေ့နေရတာကတော့နိုင်ငံရေးပါတီအများစုကအစိုးရရဲ့အာတာချက်အားနည်းချက်တွေကိုမိမိတို့ရဲ့ကောင်းမွန်တဲ့သဘောထားယက်တီချက်တွေနဲ့စနစ်တကွပြောင်းလဲရေးအတွက်ထောက်ပြပြောဆိုတာထက်မိမိလူမျိုးစုရင်းနဲ့ NLD ပါတီပေါ်ဝေဖန်ရှုတ်ချရေးတွေကပုံများနေတာတွေကိုတွေ့နေရတာဟာဝမ်းနည်းစရာကောင်းလွန်နေတယ်လို့ယူဆမိပါတယ်။ပါတီတချို့ဆိုရင်မိမိပါတီအောင်နိုင်ရေးအတွက်စစ်ကောင်းဆောင်တွေကြောတော့နောက်ခံပြုထားတဲ့နိုင်ငံရေးပါတီတွေနောက်တန်ရောင်လိုက်နေကြတာဟာမိမိတို့ရဲ့ရည်သွေးနဲ့ရည်ချင်းကိုနှိမ်ချတယ်လို့ဖြစ်နေပြီးပါတီအတွက်ပါထိခိုက်နေနေသွားတာတွေတွေ့နေရပါတယ်။ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြည်သူတွေဖြစ်ချင်တဲ့ဆန္ဒတွေကိုအပြည့်အဝမဆွမ်းဆောင်ပေးနိုင်တာကိုလက်ရှိအခြေခံဥပဒေနဲ့ဒီစစ်တပ်ရဲ့တစ်ဖက်သက်အခန်းကဏ္ဍတွေကြောင့်လို့နားလည်ပေးလို့ရနိုင်ပါတယ်။တကယ်လို့လူတစုကိုယ်စားကိုစားပြုပြီးတော့ပြည်သူကိုကိုစားမပြုတဲ့တမတ်သားကိုယ်စားလှယ်တွေသာရှိမနေဘူးဆိုရင်လွတ်တော်မှာပြည်သူတွေရဲ့အတန်လိုက်နေမှာအမှန်ဤကမားလို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်ရသနာပေးစာပါနောက်စာတစ်စာကတော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးကဖြစ်ပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျ
2016ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါတီတွေအနေနဲ့တက်သုတ်နှင်ပြီးအချင်းတို့အတွင်းမှာမိမိပါတီဝင်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ပြီးရွေးချယ်တင်မြှောက်ခံခွင့်ပေးခဲ့ရတာကိုတွေ့ခဲ့ရပါတယ်အရေးချင်းပြည်သူမပြည်သူများပါဝင်သလိုပါတီဝေးတာဝန်ကိုတစ်ဆာရှိရှိတာဝန်တည်တည်ကြည်ကြည်ပြမြထမ်းဆောင်မှုလောက်ကိုသာဦးစားပေးကကိုစလေလောင်းဥယေပြည့်အောင်ရွေးချယ်ခဲ့ရတဲ့သူတွေလည်းပါဝင်တာတွေ့ခဲ့ရပါတယ်ပြည်သူလူထုအများစုကလည်းမိမိတို့အားထားယုံကြည်ရာပါတီရဲ့မျက်နှာကိုကြည့်ပြီးအရွေးချယ်ခံကြတဲ့ကိုစလေလောင်းတွေကိုနိုင်ငံရေးအသည့်အထက်ဆိုင်ရင်ဆန္ဒကိုဦးစားပေးပြီးရွေးချယ်ခဲ့ကြတာကိုတွေ့ရပါတယ်ဒါကြောင့်အခုလွတ်တော်အစဉ်အဆက်နဲ့အစိုးရအဖွဲ့အစည်းအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့အနာရပါတီဝင်ပုဂ္ဂိုလ်များထဲမှာအရေးချင်းပြည့်ပြည့်နဲ့ကြာရတာဝန်ကိုထိထိရရအကောင့်ထဲပေါ်ဆောင်ရွက်နိုင်သူအားနည်းနေတဲ့အခြေအနေကိုပြည်သူလူထုကတွေ့မြင်နေကြရပြီးအားမလို့အားမရဖြစ်နေကြတယ်လို့ယူဆပါတယ်။သို့တော်လည်းလုံရင်တင်ရင်လုံနေရတဲ့အချိန်ကာလဖြစ်လို့တီးခန့်စောင့်ကြည့်နေကြရတယ်လို့တွက်ဆမိပါတယ်။အခုလာမယ့်နိုဝင်ဘာကြားပြတ်ရွေးကောက်ပွဲမှာနဲ့နောက်လာမယ့်အထွေထွေရွေးကောက်ပွဲကြီးများမှာပြည်သူလူထုအနေနဲ့အတွေ့အကြုံတွေရှိခဲ့ပြီးဖြစ်လို့ပါတီမျက်နှာကိုလည်းအလေးထားကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းများကိုလည်းထည့်သွင်းတွက်ချက်စမ်းစစ်ဝေဖန်ပြီးမှဆန္ဒပေးရွေးချယ်ကြဖို့လိုတယ်လို့အကြံပြုဆွေးနွေးလိုပါတယ်ပါတီတွေအနေနဲ့လည်းလက်ရှိတွေ့နေရတဲ့ဟာကွက်တွေကိုဖြေဖို့အတွေ့အကြုံရည်ကျက်တဲ့ပုံကိုယ်တွေအစင့်မြင့်တာဝန်တွေကိုထမ်းဆောင်နိုင်မဲ့ကျွမ်းကျင်ပညာရှင်တွေကိုဦးစားပေးရွေးချယ်တာဝန်ပေးဖို့လိုပါမယ်သူမသာနိုင်ငံဖွံ့ဖြိုးတိုးတက်လာပြီးငြင်းငြမ်းသာယာဝါပြောတဲ့နိုင်ငံကြီးဖြစ်လာစေလိမ့်မယ်လို့ယူဆမိပါကြောင်းတင်ပြဆွေးနွေးအပ်ပါတယ်ခင်ဗျာ
ဒါတော့မေတီလာမျိုးကဥစိန်မောင်ရဲ့စာပါဆိုတော့နိုင်ငံရေးပါတီဆိုတာကတော့မူဝါဒတွေယက်တီချက်တွေယူဆတွေမတူလို့တိကျယက်တီတယ်ဆိုတာလည်းရှင်းပါတယ်ဆိုတော့ဒီတိုင်းရင်းသားပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ NLD ပါတီကိုပဲဖြစ်ဖြစ်ဒီ NLD ရဲ့ကိုယ်စားလှယ်တွေကိုပဲဖြစ်ဖြစ်ပေါ့လေရှင်းနိုင်တဲ့မူဝါဒမျိုးအာတာချက်မျိုးဘာတွေများရှိတယ်လို့များပြောနိုင်မလဲအရင်ဆုံးတော့ကျွန်တော်ဒေါက်တာတူးချာဆွေးနွေးစေချင်ပါတယ်ဒီကချင်တိုင်းရင်းသားပါတီခေါင်းဆောင်တူးအနေနဲ့ဒီပေါ့လေ NLD ပါတီကိုပဲဖြစ်ဖြစ်ကိုယ်စားလှယ်တွေတက်ပဲဖြစ်ဖြစ်တာတယ်လို့ပြောနိုင်တဲ့ဟာတွေဘာတွေများရှိမလဲဆရာတူးချာ
ဟုတ်ကဲ့ကျွန်တော်ကပဲပါတီဖြစ်ဖြစ်ဒါခံကြီးချက်ကောင်းကိုဒီလိုလိုတော့အကျိုးတကယ်တည်ပူးကျင်တဲ့အပြောင်းလဲတကယ်လုပ်ပေးစေကျင်တဲ့ခံကြီးချက်အပြည့်အဝရှိဖို့လိုတယ်အဲ့ဒါကိုလည်းတကယ်ကောင်းတဲ့ဖော်နိုင်အောင်လည်းကြိုးစားရမှာပေါ့စင်ခေါ်မှုတွေရှိတာပေါ့ဒါကိုကျော်လွှားနိုင်ရမှာပဲ အကြောင်းတော့သူတို့ဒီပါတီကြီးတဲ့အနေနဲ့ဒါအရှင်းပြပါတဲ့ကိုယ်လေဒီရွေးချယ်ပါတီတွေမှာလည်းဒီအရှင်းပြပါပြပါတဲ့ပါတီကိုနေမြန်မြန်ရှိလာလို့ရှိရင်ပါတီရဲ့ပေါ်စီကိုမမကန်ကန်အကောင့်တွေဖွင့်နိုင်မယ်ဆိုလို့ရှိရင်ခိုင်ကျကောင်းကောင်းနဲ့လုပ်ကြမယ်ဆိုတော့ဒါဒီလိုလိုလက်ခံပါတယ်။လာတော့ဒီနေ့ဒီမှာဆိုလို့ရှိရင်ဒီနေ့ပါတီကြီးရှိပါတယ်။ဒီနေ့ပါတီလည်းသူတို့ခိုင် ည်းစည်းထားကြတဲ့ပါတီတွေဖြစ်တဲ့ခါကျတော့ဒီပြည်နယ်ပါတီတွေအနေနဲ့လည်းသူ့ရခန့်ခံတာကိုလည်းထည့်သွင်းပေးဖို့တော့လိုအပ်တယ်။အဲဒါကြောင့်မို့ဒီဒေတာအရာလှုပ်ဆောင်နေတဲ့အားဖြင့်အများကြီးလှုပ်ဆောင်နိုင်မယ်လို့ဒီဒီဒေတာပါတီပြည်နယ်ပါတီတွေလည်းယုံကြည်အားကိုးမှုတွေရှိဖို့လည်းလိုအပ်တယ်။အဲလိုကျွန်တော်ကတွားကြမယ် solution ပါတီကြီးတွေအပိုင်းပြည်နယ်ပါတီတွေအပိုင်းအဲလိုခွဲခြားပြီးတော့မှဒါလက်တွဲညီညီနဲ့အပြန်အလှန်နားလည်မှုရှိရှိနဲ့လှုပ်ဆောင်တွားကြမယ် solution တော့ဒါကွန်ပျူတာတွေရေပြောင်းလဲတွေဖြစ်လာမှာပဲ။အဲကြောင့်ကျွန်တော်ပြောချင်တာပါလေ solution လို့ဒီပါတီတစ်ခုလူတို့ရဲ့ခံယူချက်ကအဓိကပဲအဲဒီခံယူချက်ကကောင်းဖို့လိုတယ်ဒါပေမဲ့ဒါကိုဒီအကောင့်တွေဖော်နေအောင်ဒါတဏှိကချပြီးတော့မှဒါလုပ်ဆောင်နိုင်တဲ့အရေးချင်းတဲ့ရှိဖို့လိုအပ်တယ်ဒါမှပဲဒါကျွန်တော်ကအပြောင်းလဲပဲပြောပြီးတော့လို့ထအကျိုးအတွက်လည်းပြောဒါကျွန်တော်အကောင့်တွေဖော်နေမှာဖြစ်တယ်လို့ကျွန်တော်ခံယူပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီအချိန်တစ်မိနစ်လောက်ကြာနေတော့ကိုမိုးစောကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုလူ့ဘောင်သိဒီမိုကရက်တစ်ပါတီအနေနဲ့ကအန်အေဒီလောက်အင်အားမကြီးပေမဲ့ပေါ်လေဒီမူဝါဒိုင်းပါအရာဖြစ်ဖြစ်ပဲနောက်အယူဆပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်နောက်ဒေသနာကိုလှုပ်ရှားတဲ့နယ်မြေအရာပဲဖြစ်ဖြစ်အန်အေဒီရဲ့တာတယ်နောက်အန်အေဒီကိုယ်စားလေးရဲ့တာတယ်လို့ပြောနိုင်တဲ့ချက်တွေဘာတွေများရှိတယ်လို့ပြောလို့ရမလဲ
ဟိုတိတိချက်ပေါ့နော်ကျွန်တော်တို့ကိုယ်စားလေးကိုဒါရွေးချယ်ခံခဲ့ရရင်ကျွန်တော်တို့ကိုယ်စားလေးအနေနဲ့အထူးသဖြင့်သူ့ကိုရွေးချယ်ပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတိတိကျကျဟိုဘယ်လိုခေါ်မလဲ accountable ဖြစ်ဖို့ပေါ့နော်တိတိကျကျတာဝန်ခံမှာဖြစ်တယ်တိတိကျကျတာဝန်ခံခြင်းဟာဒီမိုကရေစီကျင့်စဉ်ကိုကျွန်တော်ကျင့်သုံးခြင်းဖြစ်တယ်အဲ့ဒီအခြေအနေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မှာစွမ်းဆောင်ရည်ဟိုရှိတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့လူ့ဘောင်သိဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးရာကိုရိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပြပုတ်သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုညာဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတိုင်းလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်စနေညချမ်းအစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်ပြည်အောင်စုပန်ဆယ်ဗေးနီးယားပြည်နယ်ရဲ့ဒီအဓိကမြို့ဖြစ်တဲ့ Pittsburgh မှာ Tree of Life ဂျူဖေးယားကျောင်းမှာမကြသေးခင်ချိန်ပိုင်းကလေးကပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ရဲကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြို့ကောင်စီဥက္ကဋ္ဌ Erica Strasburger ကလည်းအတီးပြီးပြောကြပြီးတော့ရဲရရှိနှစ်ဦးလည်းထိသွားတယ်လို့ဆိုပါတယ်လူဘလောက်များများပြစ်ကတ်ခံရလဲဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးတနက်သမားကလည်းမိထားပြီးပြီလားဆိုတာလည်းမသိရသေးပါဘူး Pittsburgh ရဲဌာနပြောခွင့်ရကတော့တိကျတဲ့အရာသူတွေရှိတယ်လို့ပြောပါတယ်သမ္မတဒေါ်နယ်ထရန့်ပေါ်ဝေဖန်ပြောဆိုသူတွေကိုပောက်ကွဲစေရတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်73ဒုတ်တဲမနယ်ပေးပို့ခဲ့သူဖလော်ရီဒါပြည်နယ်သားတဦးကိုဖမ်းဆီးနိုင်လိုက်ပြီလို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောပါရယ်ဆယ်စုနှစ်တွေအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့တမိုင်းကြောင့်နောက်ခံရှိခဲ့သူဖလော်ရီဒါပြည်နယ် Aventura မြို့ကအသက်56နှစ်အရွယ် Caesar Seyoc ကို Federal ရာဇဝတ်မှု9မှုနဲ့တရားစွဲထားကြောင်းရှေ့နေချုပ် Sessions ကသတင်းတောက်တွေကိုပြောပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis က Sorry သတင်းတောက်Jamal Khashoggi တူတကီနိုင်ငံ sorry ကောင်စစ်ဝင်ရုံးတွင်တက်ခံခဲ့ရတဲ့အဟာအားလုံးအတွက်သတိထားတုံ့ပြန်စရာဖြစ်စေတယ်လို့ဒီကနေ့မှပြောကြပါရယ်အားလုံးအနေနဲ့ဆွေးရတဲ့အခြေအနေကိုရှောင်လွှဲပြီးတော့အကောင်းဆုံးအခြေအနေကိုပေါ်ဆောင်ဖို့အလိုအဆုံအခြေအနေမှာနိုင်ငံတကာစံသတ်မှတ်ချက်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်ဒေတာရင်းတည်ငြိမ်ရေးကိုပြပြစေတယ်လို့ဘာရင်းမှာကျင်းပတဲ့ဆွေးနွေးပွဲတွင်ပြောကြသွားပါရယ်ရွှေပြောင်းဝင်ရောက်မဲ့သူတွေအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးတော့ဝင်မလာနိုင်အောင်တားဆီးဖို့ရည်ရွယ်တဲ့အမိန့်တစ်ခုကိုထုတ်ပြန်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကအစည်းအဝေးစဉ်းစားနေရတဲ့သတင်းတွေထွက်ပေါ်နေပါဗျ။
သ တရင်ချင်းချုပ်ကိုကိုအောင်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညချမ်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနေ့ခင် VOA အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.50-51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.